Welcome to the Voice of America in Burmese.
Mingla nya cha ma tora shin nya shin VOA American tan ye 2024 khu ne June 14 ye taung cha ni nya bai VOA Myanmar bai season ni ko American bi daung su Washington DC myo daw ga ni Myanmar san daw chain nya 9 nai ga ni 10 nai thi dai ye thon lin pi ni ba bi chama lo ye radio thon lin chat de ko yauk tan ga ba shu za nai cha ba bi shin.ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မူကကျမစုမောမှာ
မင်္ဂလာညချမ်းပါရှင်။ဘေးရန်ပေါင်းကကင်းဝေးကြပါစေ။ကျမခင်ပြူထွေးပါ။ကမ္ဘာအချမ်းသာဆုံး G7 ထိပ်သီးနိုင်ငံတွေရဲ့ဒီကနေ့ဒုတိယမြောက်လေးဆွေးနွေးပွဲမှာတော့ဥရောပနိုင်ငံတွေကြုံတွေ့နေရတဲ့ရွှေ့ပြောင်းဝင်ရောက်သူတွေအရေးကိစ္စ၊နောက်တရုတ်နဲ့ကုန်သွယ်ရေးကိစ္စတွေကိုအဓိကထားဆွေးနွေးကြပါရစေ။နော်မြန်မာအပါအဝင်ကဘာတဝမ်းလက်နက်ကင်ပြိပတ်ခရီချာမှာကလင်းငယ်တွေအကျန်းဖက်ခံရတဲ့အခြေအနေဟာပြီးခဲ့တဲ့နှစ်အတွင်းမှာအဆိုးဆုံးကိုရောက်ခဲ့တယ်လို့ကုလသမဂ္ဂ 3B ပြောဆိုပါတယ်။ယူရို2024ဥရောပဖလားပွဲတွေကတော့ဒီကနေ့ကျောင်းနေနိုင်ငံမှာစတင်နေပါပြီရှင်။ဒီလိုထိတ်တဲရသတင်းတွေကိုတင်ပြပေးပါမယ်။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စီးရေးပြင်းထန်နေတဲ့ကချင်ပြည်နယ်ထဲမှာစီးပွားရေးအရာအရေးပါတဲ့ဝိုင်းမော်မြို့နယ်ကစစ်ကောင်စီလက်အောက်ခံနေကြားဆောင်တဲ့ပြည်သူစစ်တပ်စခန်း၄ခုကိုနှစ်ရက်အတွင်းမှာသိမ်းယူနိုင်ခဲ့ပါတယ်လို့ KIA ကပြောလိုက်ပါတယ်
ကျွန်တော်ပြည်ရဲ့ဖွဲ့တွေဗတ်တိုက်ဖို့ရောက်လာတဲ့အခါမှာသူတို့စစ်တို့ဒီရဲတို့ဖွဲ့ပြားသူတို့ဘာသာသူတို့ဖွဲ့ပြင်းလို့စကားများတော့ခုကျွန်တော်တို့တင်းလို့ရပါပြီ
ဘုံမူကြီးနော်ဘူးပြောပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူရန်ကုန်နဲ့မန္တလေးမှာတော့ VPN သုံးတဲ့သူတချို့ဒဏ်ရိုက်ခံရပါတယ်။နောက်မြမအပါဝင်ကဘာတဝမ်းဒီမိုကရေစီရဲ့လှုပ်ရှားမှုကိုအားပေးကူညီနေတဲ့သူတွေကို NLD အဖွဲ့ကြီးကဆုချီးမြှင့်လိုက်ပါတယ်။မြမနိုင်ငံတဝမ်းမှာအကြမ်းဖက်မှုကင်းစင်အောင်လို့ဗိုလ်ချုပ်မူကြီးမရောက်နိုင်ပြောပြီးတဲ့နောက်မှာတော့နိုင်ငံတဝမ်းအဖမ်းဆီးတွေစိတ်လာပါတယ်။ဒီလိုသတင်းတွေနဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ပြောပြပေးပါမယ်ရှင်။
ကမ္ဘာအချမ်းသာဆုံး G7 စီးပွားရေးထိပ်သီးနိုင်ငံကြီးရဲ့ဒီဒုတိယနေ့ဒီနေ့ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသလုံခြုံရေးနောက်တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်အောင်ရှောင်ရှားတဲ့တချိန်ထဲမှာဥရောပစီးပွားရေးလုပ်ငန်းတွေကိုဘယ်လိုအကောင်းဆုံးကာကွယ်နိုင်မလဲဆိုတာနဲ့ဥရောပနိုင်ငံတွေအဓိကကြုံတွေ့နေရတဲ့ရွှေ့ပြောင်းဝင်ရောက်မှုပြဿနာတွေကိုအဓိကဆွေးနွေးခဲ့ကြပါတယ်လျှက်စစ်ကားတွေအပါအဝင်စဘာဝပတ်ဝန်းကျင်နဲ့လိုက်လောညီထွေဖြစ်မဲ့ဤပညာနဲ့ကုန်ထုတ်ပစ္စည်းတွေကိုကုန်သွယ်ရမှာမျှတာတဲ့ကုန်သွယ်မှုဖြစ်ဖို့အထူးသဖြင့်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နဲ့ကုန်သွယ်ရေးပြဿနာတွေကိုကင်တွယ်ဖို့ဆွေးနွေးကြတာပါ။အာရှပစိဖိတ်ဒေသလုံခြုံရေးဆွေးနွေးပွဲကိုတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကဦးဆောင်ပြီးတရုတ်နဲ့အိန္ဒိယနိုင်ငံတွေကြားမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေဖြစ်နေတာနောက်မြောက်ကိုရီးယားနျူကလ িয়ার အရေးပြဿနာကိစ္စတွေကိုဆွေးနွေးကြပါတယ်။AI ဉာဏ်ရည်တုနည်းပညာဆိုင်ရာဆွေးနွေးပွဲကိုတော့ပုံဟန်မကြီး Francis ကဦးဆောင်ဆွေးနွေးပါတယ်။ AI နည်းပညာသုံးအလိုအလျောက်လူသက်လက်နက်တွေကိုကြားမြင်ဖို့ပုံဟန်မကြီးက G7 ခေါင်းဆောင်တွေကိုတောင်းဆိုခဲ့ပါတယ်။ဒီလက်နက်တွေကြောင့်လက်နက်ကိုင်ပြိပခါတွေမှာဝန်ထဲဆရာအဖြစ်တွေကြုံနေရတာကြောင့်ဒီလိုလက်နက်မျိုးတွေထုတ်လုပ်အသုံးပြုမှုကြားမြင်ရေးအမြန်ဆုံးစဉ်းစားပေးဖို့ပုံဟန်မကြီးကတိုက်တွန်းပါတယ်။ပုံဟန်မကြီးဟာယူကရိန်းသမ္မတ Volodymyr Zelensky နဲ့လည်းဒီကနေ့တီးခြားတွေ့ဆုံပါတယ်။ G7 နိုင်ငံတွေကဗန်နာငွေကြေးလုပ်ငန်းတွေမှာ Russia အနှံထားတဲ့ပိုင်ဆိုင်မှုတွေကရလာမဲ့အမျက်တွေကိုအမခန်သဘောထားပြီးယူကရိန်းကိုဒေါ်လာဘီလျံ90ငွေချေဖို့ G7 ခေါင်းဆောင်တွေကအတည်ပြုထားတာပါရှင
်။ရုရှားနဲ့ယူကရိန်းတို့ဒရုန်းတွေမစိုင်းတုံးတွေနဲ့တညာလုံးအပြန်အလှန်တိုက်ခိုက်ခဲ့ကြပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာထိခိုက်ဒဏ်ရာရတာတွေရှိပါတယ်။ယူကရိန်းနဲ့ရုရှားအရာရှိတွေကဒါဇင်နဲ့ချီတဲ့ဒရုန်းတွေမစိုင်းတုံးတွေနဲ့အခုလိုမျိုးအပြန်အလှန်တိုက်ခိုက်တာပြစ်ချတာတွေလုပ်ခဲ့တာမှာတော့ယူကရိန်းဘက်ကအများပြားဒဏ်ရာရခဲ့ပြီးတော့ရုရှားတို့နယ်စပ်မှာတော့လောင်စာဆီတိုလောင်ကန်ထိခိုက်ခဲ့တယ်လို့ဒီကနေ့သိရပါတယ်။ယူကရိန်းနဲ့ရုရှားနှစ်ဖက်စလုံးကနယ်စပ်ဖြတ်ကျော်ပြီးတော့လေကြောင်းတိုက်ခိုက်မှုတွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကတိုးမြင့်လှုပ်ဆောင်လာတာဖြစ်ပါတယ်။ယူကရိန်းဘက်ကတော့ရုရှားတို့ရဲ့စွမ်းအင်အဆောက်အဦတွေကိုပိတ်မထားသလိုရုရှားဘက်ကလည်းပြန်ပြီးတော့မှလက်စားချေပိတ်ခတ်မှုတွေလုပ်ပါတယ်။ရုရှားတောင်ပိုင်းယူကရိန်းစစ်စင်ရေးဌာနချုပ်အခြေစိုက်ရာ Rostov ဒေသကိုပိတ်မထားပြီးတော့တိုက်ခိုက်လာတဲ့ယူကရိန်း drone 80အပါအဝင်စုစုပေါင်း89စင်းကိုပြန်ပြီးတော့ပြစ်ချနိုင်ခဲ့ပါတယ်လို့ရုရှားဘက်ကပြောပါတယ်။ယူကရိန်းရဲ့နယ်စပ်မှာရှိတဲ့ရုရှားရဲ့ဒီ Voronezh မှာဆိုလို့ရှိရင်လည်းလောင်စာဆီတိုလောင်ကန်တစ်ခုပေါ်မှာ drone အပျက်စီးတွေအများပြားရခဲ့ပြီးတော့အနည်းငယ်ပျက်စီးမှုရှိပါတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်ရှင်။
အစ္စရေးနိုင်ငံထဲမှာအတန်လွှင့်ခွင့်ပိတ်ထားတဲ့ Al Jazeera ရုပ်သံဌာနရဲ့ဒီလျုပ်တံလုပ်ငန်းတွေကိုနောက်ထပ် 35 ရက်သက်တမ်းတိုးပိတ်ပင်ဖို့အတည်ပြုလိုက်တဲ့အကြောင်းအစ္စရေးတရားရေးဝန်ကြီးဌာနကဒီကနေ့ပြောပါရယ် Al Jazeera ရုံးငန်းအဖြစ်အသုံးပြုတဲ့ Jerusalem ကဟိုတယ်ကိုမေလ9ရက်နေ့ကအစ္စရေးတပ်တွေဝင်ရောက်ဆင်းရဲရှာဖွေပြီးတဲ့နောက်အင်္ဂလိပ်နဲ့အာရဗီဘာသာစကားနှမျိုးနဲ့ထုတ်လွှင့်တဲ့ Al Jazeera အတန်လွင့်လုပ်ငန်းတွေအစ္စရေးနိုင်ငံထဲမှာလုပ်ကင်ခွင့်ကိုအစိုးရက45ရက်ပိတ်ပင်ခဲ့တာပါအမျိုးသားလုံခြုံရေးအကြောင်းပြချက်နဲ့ပိတ်ပင်မှုတက်တန်းတိုးပေးဖို့တရားရုံးကတောင်းဆိုခဲ့တာမှာတရားသူကြီးကနောက်ထပ်35ရက်တက်တန်းတိုးပေးခဲ့တာဖြစ်ပါတယ်။ Al Jazeera သတင်းဌာနဟာ Hamas အဖွဲ့ရဲ့အတန်လိုဖြစ်နေတယ်လို့ Israel ဆိုရကဆွဆွဲနေတာပါ။ Israel မှာရှိတဲ့ Al Jazeera ဘူရိုရုံးကိုပိတ်ဖို့ရုပ်သံထုတ်လွှင့်မှုတွေအားလုံးကိုရပ်ဖို့နဲ့ Israel ထဲမှာသူတို့ website တွေကိုဝင်မရအောင်ပိတ်ပင်ဖို့ Al Jazeera ပိုင်ပစ္စည်းတွေကိုသိမ်းဆည်းဖို့ဆက်သွယ်ရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုလည်း Tel Aviv ခရိုင်တရားရုံးကအတည်ပြုတယ်လို့တရားရုံးဝန်ကြီးဌာနကပြောပါတယ်။အခုလိုပိတ်ပင်မှုတွေကဂျော်ဒန်ပြည်အနောက်ဘက်ကမ်းဒေသနဲ့ဂါဇာကမ်းမြောင်ဒေသတွေကဂျူးချေဆိုင်နေရာတွေအပေါ်တော့တိုက်ရောက်မှုမရှိပါဘူး။အခုအဲ့ဒီဒေသတွေမှာကတော့အယ်ဂျဇီးရားကဣသရေဟာမတ်တိုက်ပွဲအကြောင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေစေဖြစ်ပါတယ်။ဣသရေရဲ့လုံခြုံရေးကိုထိခိုက်စေတဲ့နိုင်ငံခြားသတင်းမီဒီယာထုတ်လွှင့်ချက်တွေကိုတားမြစ်ဖို့ဣသရေလွှတ်တော်ကပြီးခဲ့တဲ့ဧပြီလထဲမှာလုံခြုံရေးဆိုင်ရာဥပဒေရဲ့ပြဋ္ဌာန်းခဲ့ပြီးတော့ဒီလိုပြဋ္ဌာန်းပြီးမကြခင်မေလ9ရက်နေ့မှာပဲအယ်ဂျဇီးရားရဲ့ထုတ်လွှင့်ချက်တွေကို45ရက်စတင်ပိတ်ပင်ခဲ့တာဖြစ်ပါတယ်ရှင်။
တရုတ်မှာလူသိများတဲ့အမျိုးသမီးသတင်းတော်တူဦးနဲ့အလို့သမားရေးလှုပ်ရှားသူတူဦးကိုနိုင်ငံတော်ပုံကံမှုနဲ့ထောင်ဒဏ်နေချမှတ်လိုက်ပါတယ်။တရုတ်နိုင်ငံမှာအမျိုးသမီးတွေလိင်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုသတင်းတွေကိုဖော်ထုတ်ပြသခဲ့ပြီးတော့ Me Too အမျိုးသမီးလှုပ်ရှားမှုသတင်းတွေနဲ့ထင်ရှားလာတဲ့သတင်းတော်ခေါင်ကျူကင်းကိုထောင်ဒဏ်9နှစ်အလို့သမားရေးတက်ကြွလှုပ်ရှားသူ Won ကိုထောင်ဒဏ်3နှစ်ခွဲနိုင်ငံရဲ့တောင်ပိုင်းဂုံရှုမြို့ရဲ့ဒီတရားရုံးကချမှတ်လိုက်တာဖြစ်ပါတယ်။ထောင်ဒဏ်အတွက်အယူခံတင်မယ်လို့ဒီသတင်းတော်အနေနဲ့ပြောပြီးတော့သူတို့လွတ်မြောက်ရေး online လှုပ်ရှားမှုအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အသက်36နှစ်အရွယ်သတင်းတော်ခေါင်နဲ့အသက်40အရွယ်အလို့သမားရေးလှုပ်ရှားသူဝမ်တို့ဟာ2021ခုနှစ်စက်တင်ဘာလကတည်းကဖမ်းဆီးခံထားရတာဖြစ်ပါတယ်။အဲ့ဒီအမှုနဲ့ပတ်သက်တဲ့သတင်းတွေမထွက်ပေါ်အောင်လို့တရုတ်အာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ထားမှတ်တားမြစ်ထားပါတယ်။သူတို့ကိုထောက်ခံတဲ့သူတွေအွန်လိုင်းပေါ်မှာတင်တဲ့သတင်းတွေကိုလည်းလူခွေအဖွဲ့တွေကစောင့်ကြည့်သိရှိအောင်လုပ်နေကြရပြီးတော့ Amnesty International နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားမှု Sarah Brooks ကတော့တရုတ်ဆိုရအနေနဲ့အကြမ်းမဖက်ဆန္ဒထုတ်ဖော်မှုကိုနိုင်ငံတော်အာဏာပုံကန့်ဆန့်ကျင်မှုဖြစ်သတ်မှတ်ထားတာကိုဒီအမှုကပြသလိုက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဗီယူအမေရိကန်တန်ရဲ့တောက်ကြာနေညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ပြည်ကနေ2023ခုနှစ်အတွင်းလက်နက်ကင်ပြပခါရီချာကလင်းငယ်ရီအကြမ်းဖက်ခံရတဲ့အခြေအနေဟာဘယ်တော့မှမကြုံဘူးတဲ့အရေးအထွတ်နဲ့အဆိုးဆုံးဆင့်ကိုရောက်ခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကမ္ဘာတဝန်းပြပခါဖြစ်ပွားတဲ့ဒေသတွေမှာကလေးငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးလူသားချင်းစာနာမှုအကူအညီညှင်းပယ်ခံရတာတွေတိတိတသားပိုးပြီးတော့ဆိုးဝါးလာနေတယ်လို့လက်နက်ကင်ပြပခါနဲ့ကလေးငယ်ရေးရာကုလသမဂ္ဂအကြီးအကဲဗာဂျီးနီးယားကမ္ဘာကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ်
။ The highest numbers of grave violations during 2023 were first and foremost the killing and maiming of
2023ခုနှစ်အတွင်းပြည်ပခါရီကြားဆိုးရတဲ့ချိုးဖောက်မှုတွေကိုကလင်းငယ်ရီကြုံရတာဟာအရေးအတွက်အဖြစ်အများဆုံးဖြစ်ပြီးတေဆုံးထဏ်ရာရတဲ့ကလင်းငယ်11649ယောက်ရှိပါတယ်။အထမလူစုဆောင်ခံရပြီးခိုင်းစေခံရတဲ့ကလေး8655ယောက်ရှိပြီးဖမ်းဆီးပြန်ပြီးဆွဲခံရတဲ့ကလေးရေအတွက်ကတော့4356ယောက်ရှိပါတယ်လို့လက်နက်ကင်ပြည်ပခါနဲ့ကလေးငယ်ရေးရာကုလသမဂ္ဂအကြီးအကဲကံပါကပြောသွားတာပါ။2023ခုနှစ်အရေးအတွက်ဟာဒီ2022ခုနှစ်ကထက်21ရာခိုင်နှုန်းပိုပြီးတော့များလာတာလို့လည်းပြောပါရယ်ဒီလိုအဆိုးဆုံးကြုံရတဲ့ဒေသတွေထဲမှာမြန်မာအစ္စရေးနဲ့ဂါဇာပါလက်စတိုင်းဒေသနောက်ကွန်ဂိုဆိုမာလီယာနိုင်ဂျီးရီးယားနဲ့ဆူဒန်နိုင်ငံတွေပါဝင်တယ်ဆိုပြီးတော့လည်းကုလအရာရှိခံပါကပြောပါရယ်ကမ္ဘာတဝန်းမှာဒီ2023ခုနှစ်အတွင်းမြန်မာအပါအဝင်ကမ္ဘာပေါ်ကဒီလက်နက်ကင်ပြပခါတွေကြားကလင်းငယ်9ယောက်မှ1ယောက်နှုန်းအိုးရင်တွေကိုစွန့်ခွာပေးလို့ရထွက်ပြေးနေကြရပြီးတော့အကြီးအကျယ်အငက်ပေးဆိုက်ရောက်နေသူပေါင်းက258တန်းရှိတယ်လို့2023ခုနှစ်ဒီဇင်ဘာလတုန်းကလည်းကုလသမဂ္ဂကအစင်ကစားထုတ်ပြန်ချပါတယ်ရှင
်။မြန်မာဘက်ကအွန်လိုင်းလိမ်လည်တဲ့ဂိုင်းနေစီကိုပို့ဖို့ပြင်နေတဲ့တရုတ်ဖုန်းအဟောင်းထောင်နဲ့ချီပြီးတော့ဖမ်းဆီးရမိခဲ့ပါတယ်လို့ထိုင်းနိုင်ငံကထုတ်ပြန်ပါတယ်။ထိုင်းမြန်မာနယ်စပ်မြဝတီဘက်မှာ call center လို့ခေါ်တဲ့အဲ့ဒီအွန်လိုင်းလိမ်လည်ဂိုင်းနေစီကိုပို့မဲ့တရုတ်ထုတ် Huawei ဖုန်း ဟောင်းတထောင်ကျော်ကိုမဲဆောက်မြဝရီနယ်စပ် Trainline Look နယ်မြေမှာတနေ့ဗုဒ္ဓဖူးနေ့ကဖမ်းဆီးရမိခဲ့ပါတယ်လို့ထိုင်းနယ်စပ်စောင့်တပ်ကသတင်းထုတ်ပြန်ပါတယ်။ဓာတ်ကင်ဘုံတွေကိုမြန်မာပြည်ဘက်ကမပို့ခင်လေးမှာထိုင်းအကောက်ခွန်အရာရှိတွေကထိုင်းမြန်မာနယ်စပ်တောင်းရင်မြေရဲ့လေစိတ်အနီးမှာဇွန်လ12ရက်နေ့ကဖမ်းဆီးခဲ့မိတာလို့မျက်မြင်တွေ့ခဲ့သူတဦးက VOA ကိုပြောပါတယ်။စက်ကူဂတ်ထူဘုံ10ဘုံနဲ့ထည့်ထားတဲ့ဒီ Huawei ဖုန်း1062လုံးကိုထိုင်းနယ်စပ်စောင့်တပ်နဲ့အကောက်ခွန်အရာရှိတွေကပေါင်းပြီးတော့ဖမ်းမိခဲ့တာလို့လည်းအနားမှာမျက်မြင်တွေကရှင်းပြပါဗျ။အဲ့ဒီဘုံကိုတယ်လာတဲ့သူတွေကတော့ဒီထိုင်းစစ်တပ်ကအရာရှိတွေကိုမြင်တဲ့အချိန်မှာတော့ဘုံတွေကိုချက်ချင်းချပြီးတော့ထွက်ပြေးလွတ်မြောက်သွားတယ်လို့ထိုင်းနေသားစောင့်တပ်ကသတင်းထုတ်ပြန်ထားပါဗျရှင်
။မွေးစည်းဝါးတိုက်ဖြတ်ရေးအရှိန်မြင့်လှုပ်ဆောင်နေတဲ့ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့ဒီအမေရိကန်ဒေါ်လာတန်း90နီးပါးတန်ဖိုးရှိတဲ့သိမ်းဆည်းရမိထားတဲ့မွေးစည်းဝါး၄တန်ကျော်ကိုမြှို့ဖျက်ဆီးလိုက်ပါတယ်။ဇွန်လ26ရက်နေ့မှာကြာရောက်မဲ့အပြည်ပြည်ဆိုင်ရာမူရည်စေဝါသုံးဆွဲမှုနဲ့ရောင်းမတရားရောင်းဝယ်ဖောင်ကားမှုတိုက်ဖျက်ရေးနေမတိုင်ခင်မှာအခုလိုဖမ်းဆီးပြီးတော့မူရည်စေဝါတွေကိုမိရှုဖျက်ဆီးတာပါဒီကနေ့ဖနွမ်းပင်မြို့နယ်မြို့မှာဒီမိရှုဖျက်ဆီးခဲ့တဲ့မူရည်စေဝါတွေဟာလွန်ခဲ့တဲ့3နှစ်ကာလအတွင်းကတင်းစီရမိခဲ့တဲ့ကိုကင်းနဲ့ဆေးချောက်အပါဝင်မူရည်စေဝါမျိုးစုံပါပါတယ်ဒီမူရည်စေဝါအများစုဟာမြန်မာထိုင်းနဲ့လာအိုသုံးနိုင်ငံစုံရာရွှေတရီကန်ဒေသကနေကမ္ဘောဒီးယားကိုတရားမဝင်တည်ဆောက်လာတာဖြစ်တယ်လို့ကမ္ဘောဒီးယားမူရည်စေဝါတိုက်ဖျက်ရေးဌာနအကြီးအကဲကပြောပါတယ်။ကမ္ဘောဒီးယားဟာမူရည်စေရောင်းဝယ်ဖောင်ကားမှုတွေမှာတစ်ဆင့်ကဖြတ်တန်းတည်ယူတဲ့အဓိကနေရာတစ်ခုဖြစ်လာနေတယ်လို့ကုလသမဂ္ဂမူရည်စေဝါနဲ့ရာဇဝတ်မှုဆိုင်ရာရုံး UNODC ကလည်းပြောဆိုထားပါတယ်ရှင်။
2024ဥရောပဖလားလူပွဲတွေကိုတော့ဂျာမနီနိုင်ငံမှာဒီကနေ့ဇွန်လ14ရက်နေ့မှာစတင်မှာဖြစ်ပါတယ်။ပွဲဥထွက်အနေနဲ့ကတော့အင်ရှင်ဂျာမနီနဲ့စကော့တလန်တင်းတို့ကစားကြမှာဖြစ်ပါတယ်။ဒီနေ့မြူနစ်ကွင်းမှာကန်ကြမဲ့ပွဲအတွက်ကိုတော့စကော့တလန်ပြည်သက်အများအပြားကမြူနစ်မြို့ကိုရောက်နေကြပါပြီ။2018ခုနှစ်နဲ့2022ခုနှစ်ကမ္ဘာဖလားပွဲတွေအပါအဝင်နိုင်ငံတကာပွဲတွေမှာအုပ်စုအစ်စ်မာရင်ထွက်ခဲ့ရပြီးတော့ပြီးခဲ့တဲ့နှစ်အတွင်းကစားခဲ့တဲ့ပွဲ17ပွဲမှာ3ပွဲပဲနိုင်ခဲ့တဲ့အင်ရှင်ဂျာမနီအသင်းအနေနဲ့ဒီတစ်ခါတော့ဂျာမနီအသင်းအနေနဲ့ဖလားရဖို့အတွက်ကိုဂျာမနီပြည်သက်တွေကမျှော်လင့်နေကြပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကစီရေးပြည်ပခအခြေအနေသတင်းကိုတင်ပြပေးမှာဖြစ်ပါတယ်ကချင်ပြည်နယ်မှာစီးပွားရေးအရေးပါတဲ့ဝိုင်းမော်မြို့နယ်တွေကစစ်တပ်လက်အောက်ခံနေကြဆောင်တက်တဲ့ပြည်သူစစ်တပ်စခန်း၄ခုကို၂ရက်အတွင်းမှာသိမ်းယူနိုင်ခဲ့ပါတယ်လို့ KIA ကပြောပါတယ်တပ်စခန်းတွေကနေစစ်ကောင်စီတပ်တွေဆုတ်ခွာနေပေမဲ့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငိမ့်ချန်းကတင်ပြပေးထားပါတယ
်အခုရက်ပိုင်းနေ့အတွင်း KIA နဲ့ပူးပေါင်းတပ်တွေရဲ့ထိုးစစ်ဟာတရုတ်နဲ့ကုန်သွယ်ရေးအရေးပါတဲ့ဝိုင်းမော်ချီပွေကားလမ်းဘက်အထိရောက်နေပါတယ်အဝေးပြေးကားလမ်းတစ်ကြောမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဇက်တိုက်သိမ်းယူနိုင်တာမှာဇွန်လ23ရက်နဲ့24ရက်နေ့အတွင်းစစ်တပ်စခန်း၄ခုကိုထပ်မံသိမ်းယူခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
ခုလောလောဆယ်တော့ဝိုင်းမော်ကနဲ့စစ်ဖွေလမ်းဘက်မှာတပ်ပွဲတွေရှိပါတယ်အဲစမော်တို့ဘန်တော်တို့ဘက်မှာအဲတပ်ပွဲတွေရှိပါတယ်ဒါမဲ့ကြီးကြီးကျယ်ကျယ်တော့မဟုတ်ဘူးအဲတို့အဲကျေရဲ့ဖွဲ့တွေသွားတိုက်ဖို့လောက်လာတဲ့အခါမှာသူတို့စစ်တို့ဒီရဲတို့ဖွဲ့ကြသူတို့ဘာသာသူတို့ဖွဲ့ပြီးလို့စခန်းများတော့ခုကျွန်တော်တို့တင်းလို့ရပါပြီဒီနေ့အတင်းကစခန်းတစ်ခုရှိတယ်မနေ့အတင်းကနှစ်ခုရှိတယ်အခုအားလုံးကတော့လေးခုပြန်တင်းလိုက်ရပါပြီ
တင်းယူလိုက်တဲ့စခန်းတွေဟာစနီခူးရွာကစခန်းနှစ်ခုရှင်ငော်နဲ့ဘန်တောင်ကစခန်းတစ်ခုစီဖြစ်ကြောင်းပြောပါတယ်စနီခူးစခန်းတွေကတော့ဝိုင်းမော်ချီပွေလမ်းကိုအဓိကထိန်းချုပ်ထားတဲ့စခန်းတွေဖြစ်ပါတယ်။မနေ့ကြာတာပရင်းနေ့ကတော့ဝိုင်းမော်မြို့အရှိတ်ဝူယန်ကျေးရွာမှာရှိတဲ့ခလာရ58ကာကင်းစခန်းမှာ KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်ချိန်တိုက်ပွဲပြင်းထန်ပြီးစစ်ကောင်စီတပ်ကလေကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ကြောင်းနဲ့မန်စီမြို့နယ်မှာလည်း3ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ခလာရ58ရဲ့ကာကင်းစခန်းဖြစ်ပါတယ်။အဲ့ဒီနေရာမှာတက်ပွဲဖြစ်သွားတယ်အဲ့တော့ဟိုနေတောင်းတော်မှာလာဘမှာဖြစ်ကိုတယ်ဆိုတဲ့သတင်းတွေရပါတယ်အမန်စီဘက်မှာကတော့3ရက်လောက်ရှိပါပြီဆက်တိုက်ဖို့လို့အဲ့တက်ပွဲကြီးပါတယ်မန်စီနဲ့ဒီဘမောကြားကပေါင်ကြားရွာနာမှာတက်ပွဲကြီးထားနေတယ်မနေ့ကတော့ဟိုသက္ကဆာရဲ့အဆက်ကကျန်ကားပေါ့ကျန်ကားသူစီအဖြစ်ရှိလိုက်တယ်ဆိုတဲ့သတင်းကတော့ရပါတယ် ဒါမဲ့ဟိုမင်းသမီးအချင်းနေဘူးတော့ဘင်းညာတော့ဖြစ်ဖြစ်ဒီစီလို့ကိုရည်ပြည့်စည်ကတော့မသိဘူ
းဇွန်လ17ရက်နေ့ကဆိုရင်လဲဝိုင်းမော်မြို့နယ်ကံပိုက်တီကားလမ်းပေါ်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့တယ်လို့အဲ့ဒီနေ့မှာပဲစတုံးပြူဟာတပ်စခန်းအပါဝင်စခန်းကြီး၄ခုလောက်နဲ့စခန်းငယ်၆ခုလောက်ကိုသိမ်းယူခဲ့ပါတယ်အခုလိုကချင်ပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေသိမ်းပိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကို VOA ကဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်တာမရှိသေးပါဘူးမိုးမောင်းတဲ့မန်စီဘက်မှာတော့ပြီးခဲ့တဲ့လာဇန်းကတည်းကတိုက်ပွဲတွေပြင်းထန်နေတာပါလောလောဆယ်မှာတော့တိုက်ပွဲတွေဟာရန်နာလိုက်ပြန်တိုက်လိုက်နဲ့ဖြစ်ပွားနေတာလည်းဖြစ်ပါတယ်ဝိုင်းမော်ဒေသခံတူကတော့ဝိုင်းမော်မြို့နယ်ဝူယံရွာမှာဖြစ်ခဲ့တဲ့မနေ့ကတိုက်ပွဲဟာပြည်သူစစ်စခန်းမှာဖြစ်တာမဟုတ်ပဲဝူယံနဲ့လမြန်ရွာအတွင်းဘက်မှာဖြစ်တဲ့အကြောင်းနဲ့ဒေသခံရွာသားတွေတင်းရှောင်နေတာကြားပြီးဖြစ်တဲ့အကြောင်း VOA ကိုပြောပါရစေ။အဲ
ဝူယံမှာတော့မနေ့ကဟုတ်လားယေဟုတ်လားဆဲဝင်တင်တော့မှဒီကျွန်တော်ဝရယာမညာဒီနေ့ရောအခြေတက်မှာပေါ့အဲ့ဒါမှတိုက်ပွဲဖြစ်တယ်ပြီးရင်အဲ့ဒီနောက်ပိုင်းမှာမှသူကလေရင်နဲ့လာတင်ပြီးမှလာဖြစ်တယ်အဲအဲ့လိုစခန်းပြိတာတော့မကြောက်ဝရယာမှာစခန်းတစ်ခုရောရှိတယ်ဒီပြည်သူစစ်စခန်းဒါပေမဲ့အမှားဖြစ်တာတော့မဟုတ်ဘူးသူကဝရယာမညာရောတူရောဒါတွေကတော့တိမ်းချောင်တာတော့ကြာပြီးခဏ၃နာရီဒီကတော့ရှိတယ်သူတိမ်းချောင်တာ
ဝိုင်းမော်မျိုးနဲ့ဝူယံရွာတိုက်ပွဲမှာအရသာထိခိုက်မှုတရင်မကြားသိရသေးပေမဲ့မန်စီတိုက်ပွဲမှာတော့ဗမော်မျိုးနဲ့အတွင်းကကဘာနီရွာမှာလက်နက်ကြီးကြီကြတာကြောင့်အ ਨੇ စုံဒေသခံ၉ဦးထိခိုက်ပြီးနေနှလုံးမီးလောင်ခဲ့တဲ့အကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါဗျ။မန်စီဒေသခံတွေကို VOA ကဖုန်းခေါ်ဆိုခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ကချင်ပြည်နယ်မှာမတ်လ9ရက်ကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာ၃လကျော်ကာလအတွင်းမြို့အ ਨੇ စုံ၅မြို့လောက်နဲ့စခန်းပေါင်း120ကျော်သိမ်းပိုက်ထားတဲ့အကြောင်း KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
။ဒါကတော့ကချင်ပြည်နယ်ဘက်ကစီရေးပြိပခနောက်ဆုံးအခြေအနေကိုငင်းချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရန်ကုန်နဲ့မန္တလေးမှာ VPN အသုံးပြုသူတွေတံရိုက်ခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာပိတ်ထားတဲ့ Facebook လိုမျိုး online website စာမျက်နှာတွေကိုဝင်နိုင်ဖို့သုံးနေကြတဲ့ VPN လို့ခေါ်တဲ့ဂျာခန်အင်တာနက်ကွန်ရက် app တွေဖုန်းထဲမှာရှိမရှိရန်ကုန်မြို့နဲ့မန္တလေးမြို့တွေမှာအာဏာပိုင်တွေလိုက်ပြီးတော့စစ်ဆေးနေပါတယ်။တချို့နေရာတွေမှာတော့ VPN app ကိုတွေ့တဲ့အတွက်အစမတန်ဒဏ်ငွေရိုက်တယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မုံကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာလူအများအသုံးပြုကြတဲ့ Facebook Messenger အပါအဝင် online စာမျက်နှာတွေကိုအသုံးမပြုနိုင်အောင်လို့စစ်ကောင်စီကပိတ်ပင်ထားတာကြောင့်ကိုပိုင်အင်တာနက်ကွန်ရက်လို့သုံးနိုင်တဲ့ VPN ဂျားခံကွန်ရက်တွေကိုအသုံးပြုကြရပါတယ်။အဲ့ဒီ VPN app တွေဖုန်းထဲမှာရှိမရှိကိုအခုရက်ပိုင်းရန်ကုန်နဲ့မန္တလေးမြို့တွေမှာအာဏာပိုင်တွေလိုက်စစ်ဓာတ်ငွေရိုက်နေတယ်လို့မြို့ကန်တွေကပြောပြကြပါတယ်။VPN သုံးပြီးတော့ online ပေါ်မှာမဟုတ်မှန်တဲ့သတင်းတွေဖြန့်နေတယ်လို့ဆွဆွဲပြီးငွေတောင်းတာဖြစ်တဲ့အကြောင်းမန္တလေးကဒေသခံတစ်ယောက်ကပြောပြပါတယ
် VPN ပါတဲ့လူတွေကြံ9000ရိုက်တဲ့နေရာတွေတစ်သိန်းရိုက်တဲ့နေရာတွေပေါ်တော့အသာသာပြီးတော့ကားနဲ့လာတဲ့လူဆိုရင်လည်းဈေးတမျိုးပေါ်တော့ခုက VPN နဲ့ကုန်ထုတ်ချလိုက်ကြပြီဆိုတော့ကျွန်တော်တို့ digital လေးသုံးနေတာတော့ပဲရှိရတာ Facebook ပေါ်မှာတော့ Messenger တို့အဆက်အသွယ်ဘာမှမရှိကြတော့ဘူးဗျ Facebook တွေကလည်းအန်နေတဲ့ဆိုရင်တော့ကျွန်တော်တို့လည်းပါမှာပဲမကျန်ဘူးပေါ့နော်
လမ်းတွေမှာလုံခြုံရေးတွေကရှောင်းတခင်စစ်ဆေးတာကြောင့်တချို့ကအနီးအနားခရီးသွားတာမျိုးကိုပါမလုပ်ကြတော့ဘူးလို့မန္တလေးမြို့ကတချို့ကပြောပါတယ်ရန်ကုန်မန္တလေးမြို့တွေမှာ VPN ရှိမရှိစစ်ဆေးဒဏ်ရိုက်နေတာကြောင့်တချို့မြို့တွေကသူတွေကလည်းအိမ်ပြန်ထွက်ရင် VPN app တွေကိုယာယီဖြတ်ပြီးတော့ထွက်နေကြပါတယ်။ဘကိုးတိုင်းထဲမှာ VPN လိုက်စစ်တာမရှိသေးပေမဲ့အန်ဒီရဲကင်းအောင်လို့ VPN ဖြုတ်ထားတယ်လို့ဘကိုးမျိုးကန်တယောက်က VOA ကိုပြောပြပါဗျာ။ကျွန်တ
ော်တို့ရှင်းတာတော့ကောင်းဆုံးပေါ့လေလုံးဝကျွန်တော်ဖုန်းတွေလည်းတော့လိုရမှာပဲထည့်သုံးလို့လက်ရှိလို့ရတယ်။ဟာကျွန်တော်ဆက်ဖို့သုံးတယ်ဆိုဒီလမသုံးလို့လည်းမရဘူးလေ။ကြားနေတော့မဖြေဘူးပေါ့ဘုန်းဆုတာရတာပေါ့
။2022ခုနှစ်မှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းစစ်ကောင်စီကအင်တာနက် online သုံးစွဲမှုတွေကိုကန့်သတ်ပိတ်ပင်ခဲ့ပါတယ်။2022ခုနှစ်နှစ်ဆန်းပိုင်းမှာတော့စိုက်ဘာလုံခြုံရေးဥပဒေကိုပြဋ္ဌာန်းပြီးတော့ VPN သုံးနေသူတွေကိုအရေးယူဖို့လည်းပြင်ဆင်ခဲ့ပါတယ်။အတိမပြည့်ရသေးတဲ့ဥပဒေချမ်းနဲ့မှဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်မရှိဘဲ VPN ချိတ်ဆက်အသုံးပြုသူတွေကိုထောင်ဒဏ်တစ်နှစ်ကနေအများဆုံး3နှစ်ဖြစ်စေ၊ငွေဒဏ်အများဆုံးကျပ်သိန်း50ဖြစ်စေ၊ဒဏ်2ရက်လုံးဖြစ်စေကြားခံရမယ်လို့ဖော်ပြထားပါတယ်။
ဒါကတော့ရန်ကုန်နဲ့မန္တလေးမှာ VPN အသုံးပြုသူတို့တံငွေရိုက်ခံရတဲ့တွင်မဆုမျက်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာအပါအဝင်ကမ္ဘာတဝန်းကဒီမိုကရေစီရေလှှရှားသူတွေကိုဂုံလူဆောင်တစိမ့်ချင်းမြင့်တဲ့အခမ်းအနားသတင်းဆောင်မကိုတင်ပြပေးကြပါတယ်မြန်မာပြည်သူတွေရဲ့ရဲရင်ဆွတ်လွတ်တဲ့လွတ်မြောက်ရေးတိုက်ပွဲကိုအမေရိကန်အစိုးရအနေနဲ့ပြက်ပြက်သားသားဆက်ပြီးတော့မှထောက်ခံအားပေးပါလို့အမေရိကန်အထက်လွှတ်တော်အမတ်မစ်မကောနဲကမနေ့ညတုန်းကကမ္ဘာတဝန်းဒီမိုကရေစီရေလှှရှားမှုတွေကိုအားပေးကူညီနေတဲ့NED ဖွဲ့ကြီးကကျင်းပတဲ့2024ခုနှစ်အတွက်ဒီမိုကရေစီပံ့ပိုးကူညီမှုဂုံလူဆောင်တစိမ့်ချီးမြှင့်တဲ့အခမ်းအနားမှာတိုက်တွန်းပြောဆိုသွားပါတယ်ဒီလိုမျိုးကမ္ဘာတဝန်းဒီမိုကရေစီရေလှှရှားမှုတွေကိုအားပေးကူညီနေတဲ့ NED ဖွဲ့ကြီးကပေးတဲ့ဒီကြာသပတေးနေ့ညကကျင်းပခဲ့တဲ့အခမ်းအနားအကြောင်းကိုဦးသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
် Over the many years leaders McConnell and his staff particularly Mr. Pockrove has given
American Tellu do ma Mish McConnell ye Myanmar yin ne gaba democracy yin ta sai ma ma kunyi panpo mu ri chang mnin nya khan na ma NUG a myo ta nyin jo ye so ya ye lu khwin ye win ji u aw myo min ga mait se phyo su twa ga ba le Myanmar nagan khe khe sok ka la Myanmar pi du ri ye lu myaw yi myo lin chen ne a le ne tai pwe win ni ya de chain ni ma Mish McConnell lu khaw saung ri ye thauk khan mu အရေးကြီးတဲ့အကြောင်းနဲ့ဒီလိုထောက်ခံပံ့ပိုးမှုတွေအရင်ကားတဲ့ပုံလိုအပ်နေတဲ့ဆိုတော့ဥအောင်မျိုးပင်ပြောဆိုသွားပါလေအခမ်းအနားမှာကမ္ဘာတဝန်းဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုအားပေးကူညီပေးနေတဲ့ NED ဖွဲ့ကြီးရဲ့ကိုစားဥအောင်မျိုးမင်းကမစ်မကောနဲ့ကိုဂုဏ်ယူဆောင်တစ်စိတ်ချီးမြှင့်ပါလေမစ်မကောနဲ့ဟာမြန်မာအရေးနဲ့ပတ်သက်ပြီးအမေရိကန်ပါတီကြီးနေရာစလုံးရဲ့ထောက်ခံအားပေးထားတဲ့ဘာမာအက်ပြည်ထောင်ချက်ဒီမှာမြန်မာဒီမိုကရေစီရေးအတွက်ရန်ပုံငွေနဲ့ဤပညာထောက်ပံ့ကူညီတွေပေးဖို့စစ်ကောင်စီကိုခုခံတော်လှန်နေတဲ့ BDF အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ထိတွေ့ဆက်သွယ်ပြီးလက်နက်မဟုတ်တဲ့ကူညီတွေပေးရင်အကောင့်တွေပေါ်လာအောင်အမေရိကန်အစိုးရကိုဦးဆောင်တိုက်တွန်းခဲ့သူဖြစ်ပါလေ။မြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်လေးရှိတဲ့မစ်မကောနဲ့ဟာထိမ့်သိမ်းခံရတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးအရာရင်းနှီးသူလည်းဖြစ်ပါလေ။အရှင်မြန်မာနိုင်ငံမှာရသာဆိုးရအုပ်ချုပ်ခွင့်မရခင်ဒေါ်ဆန်းစုကြည်နေကြကြုတ်ကြခံရတဲ့ကာလတွေခရေကသူနဲ့ပြန်လည်ရှိုးဝဲဆက်သွယ်ခဲ့တဲ့အကြောင်းတွေကိုမနေ့ကခန်းနာမှာတခုတ်တည်းပြောဆိုသွားပါလေဒေါ်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့တဲ့ပြည်စဉ်အကြောင်းကိုလည်းပြန်ပြောပြပါလေရခိုင်ပြည်နယ်အခြေအနေတွေကြောင့်နိုင်ငံတကာကဒေါ်ဆန်းစုကြည်ပေါ်ဝေဖန်ခဲ့တဲ့အချိန်မျိုးတွေမှာသူကဒေါ်ဆန်းစုကြည်ဘက်ကရက်တိပြောဆိုခဲ့သူလည်းဖြစ်ပါလေမြန်မာပြည်သူတွေရဲ့ရဲရဲဆွတ်လွတ်တဲ့လူမျိုးရေးတိုက်ပွဲကိုအမေရိကန်အစိုးရအနေနဲ့ဒီရက်ပုံပြီးပြက်ပြက်သားသားဆက်လက်ထောက်ခံအားပေးဖို့အမေရိကန်ထက်လွတ်တော်မတ်မစ်မက်ကောနဲကတိုက်တွန်းပါလေ။မြန်မာပြည်သူတွေရဲ့ဒီမိုကရေစီရဲ့ရုန်းကန်လှုပ်ရှားမှုကိုမေ့ထားမှမဟုတ်သလိုဒီလူမျိုးရေးတိုက်ပွဲပေါ်ထောက်ခံမှုတွေကိုဘလို့အကြောင်းနဲ့မှအလျှော့မပေးသင့်ဘူးလို့လည်းသူကပြောဆိုသွားပါလေ
။ And if the people of Burma were willing to risk their lives in this effort,
မြန်မာဒီမိုကရေစီရေးကနေယူကရိန်းရေးတီကမ္ဘာတဝန်းဒီမိုကရေစီနဲ့လူ့ခွင့်ရေးတွေဥဆောင်လှုပ်ရှားသူတွေကိုထောက်ခံရမှာထင်ရှားတဲ့မစ်မကောနဲ့ဟာအမေရိကန်ရဲ့ဩဇာရှိဆုံး Republican ထိပ်တန်းခေါင်းဆောင်ဒုဖြစ်ပြီးအမေရိကန်သမိုင်းမှာတည်ထောင်အရှိကြဆုံးကတ္တကီပြည်နယ်ထက်လွတ်တော်အမတ်လည်းဖြစ်ပါလေအခုအနီးဒီက2024ခုနှစ်အတွက်ပေးရတဲ့ဒီမိုကရေစီပံ့ပိုးကူညီမှုဂုဏ်ယူဆောင်ဆုကိုမစ်မကောနဲ့နဲ့အတူအောက်လွှတ်တော်ဥက္ကဋ္ဌအောင် Nancy Pelosiရုရှားတိဘက်နဲ့ဘယ်လာရုစ်နိုင်ငံတွေကဒီမိုကရေစီခေါင်းဆောင်၄ဦးလဲဂုဏ်ပြုချီးမြှင့်ခံခဲ့ရပါတယ်ခင်ဗျာ
ဦးသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီဆုရှင်အမေရိကန်ပြည်ထောင်စုကန်တကီပြည်နယ်ကအထက်လွှတ်တော်အမတ်မစ်မကောနဲဟာအမေရိကန်နိုင်ငံရေးသမားတွေထဲမှာတော့မြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြီးတော့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကိုပြက်ပြက်သားသားထောက်ခံသူဖြစ်ပါတယ်ရှင်VOA American အတန်ရဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့နိုင်ငံတော်မှာအဖမ်းအဆီးတွေပြန်များလာနေတဲ့အကြောင်းကိုတင်ပြပေးကြပါတယ်။မြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေကင်းစင်အောင်ဆောင်ရွက်မယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောကြားပြီးတဲ့နောက်မှာတော့နိုင်ငံတော်ဇက်တိုက်ဖမ်းဆီးမှုတွေကိုစစ်ကောင်စီရဲ့သတင်းတွေမှာဖော်ပြနေပါတယ်။ပြည်ပအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသေး AABBB ရဲ့ထုတ်ပြန်ချက်အရကတော့ဂျွန်လပထမနဲ့ဒုတိယဘက်အထက်မှာကိုရန်ကုန်တိုင်းတွင်က19ဦးကိုစစ်ကောင်စီဘက်ကဥပဒေမဲ့ဖမ်းဆီးခဲ့တယ်လို့ပြောထားပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်။
ဇွန်လပထမဘက်ကစစ်ကောင်းဆောင်ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်တက်ရောက်ဖွင့်လှစ်ခဲ့တဲ့တန်လင်းတရားအမှတ်3ဖွင့်ပွဲအခမ်းအနားကိုတရားခွန်မမရှော့တိုက်ဒုံးနဲ့တိုက်ခိုက်ဖို့စီစဉ်ထားသူ9ယောက်ကိုဖမ်းဆီးထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ဒီလူတွေကိုပြည်နယ်မှာဖမ်းပြီးတော့စစ်မင်းနေလဲဆိုတာကုချိန်ထိမသိရတယ်လို့သူတို့အခြေအနေကိုလည်းမသိရသေးပါဘူး။နိုင်ငံရေးအကျဉ်းသားဟောင်းတယောက်ဖြစ်တဲ့ဦးထွန်းကြည်ကတော့ဖမ်းဆီးခံရတဲ့သူတွေရဲ့အသက်အန္တရာယ်အထူးစိုးရိမ်စရာကောင်းတယ်လို့ပြောပါတယ
်။ကမလီတနည်းမှာတနည်းတရားကိစ္စနဲ့ပတ်သက်လို့နောက်1980နှစ်ကဒါလက်ကလေးတွေကိုသူတို့ဖမ်းတယ်။တကယ်တကယ်ကျတော့ပွင့်လင်းမြတ်တာမှုလည်းမရှိဘူး။အခုကဖမ်းပြီးသွားပြီဟေးဆိုရင်ဒီလူငယ်ရဲ့ generation Z တွေရဲ့ဒီနိုင်ငံတွေရဲ့အရှင်းမဲ့အနေအထားမျိုးရှိတယ်။သူတွေကဂျုံမမကြမ်းတဲ့ပုံစံမျိုးတွေနဲ့အဲ့လိုနီးနာမျိုးတွေနဲ့အဲ့ဒါသူတို့ကနော်အဲ့ဒါဖိနေမြန်မာနှိမ့်ဆက်ပြီးတော့လူခွင့်ရုပ်ကိုအစိုးရဆုံးနဲ့ပြင်းထန်ဆုံးတိုးပေါက်နေရတယ်တွေ့ရတယ်။အောင်စစ်ကြောရောက်နေတဲ့လူတွေအဖမ်းဆီးခံရတဲ့လူတွေထောင်ချီးချီးမှရှိနေတဲ့နိုင်ငံတွေအားလုံးအတွက်ကတော့တကယ်ကိုဒီအချိန်မှာအလုံးအမင်းသူတို့ရဲ့အသက်အန္တရာယ်အတွက်စိုးရိမ်မကင်းဖြစ်မိတယ်။အခုလူမျိုးဆက်ကဆက်နေပြီးတော့ပုံမြန်လူမျိုးတက်ပြီးတော့နော်အချမ်းပဲ့ပုံစံမျိုးပုံဖော်နေတာတွေတော့နိုင်ငံတကာအနေနဲ့တွားပေးုံနဲ့တော့မရပါဘူး။ဖိအားပေးပြီးတော့ဒီဆက်ကဆက်တို့တော့အမြန်ဆုံးထိထိရောက်ရောက်လက်တွေ့ကြကြအပြစ်ပေးအရေးယူဖို့တော့အချိန်တန်ပြီလို့နော်မှတ်ချက်ပြုချင်ပါတယ်ဗျာ
။ဖန်စီခန္ဓာသူ9ယောက်မှာအမျိုးသား6ယောက်နဲ့အမျိုးသမီး1ယောက်ပါဝင်ပါတယ်။တန်လျင်တရားကိုဖောက်ခွဲဖို့လုပ်သူတွေလို့စစ်ကောင်စီဆွဆွဲထားတဲ့သူတွေကိုတကုံမျိုးတစ်စိတ်ကမ်းမျိုးနဲ့တင်မောချင်းဝန်ထမ်းအင်ယာဝန်ထဲမှာရှိတဲ့လိုင်ကန်အဟောင်းမှာရှာဖွေဖမ်းဆီးခဲ့တာဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။အကြမ်းဖက်ဖို့လှုပ်ဆောင်သူလို့ခေါင်းစဉ်တက်ဖမ်းရင်လည်းဖမ်းဆီးခံရသူတွေကိုစစ်မေးတာမှာလက်လွန်ညှဉ်းပန်းနှိပ်စက်တာပြန်လည်ခုခံခြေပောက်ွက်မပေးတာဟာလူအခွင့်အရေးနဲ့ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဥပဒေပညာရှင်တဦးကအခုလိုပြောပါတယ
်။ဒီမြန်မာနိုင်ငံသားတွေကိုစစ်ပြောရလို့ခေါ်တဲ့နေရာမှာစစ်သေးဖို့ဆိုတာဒီနေ့မြန်မာနိုင်ငံမှာရှိတဲ့ပြည်ထောင်စုတွေဘယ်ဥတွေမှမပြတ်ထန်းတာမရှိဘူးမရှိဘူးတက်မလို့အဲ့ဥတွေတက်မလို့နီးဥတွေဘယ်ဥတွေမှမမရှိဘူးအခြားဥတွေတွေမှလည်းမရှိဘူးဒါကြောင့်အဲ့ဓာရီဒီဥတွေနဲ့အညီမဟုတ်ဘူးဥတွေနဲ့ညီညွတ်မှုမရှိဘူးလို့ဆရာတို့အတူတင်းပြောခြင်းဖြစ်ပါတယ်
နေရာစုံမှာလူငယ်လူရွယ်တွေကိုပုံမှန်မျိုးစုံတက်ဖန်ဆီးနေရတွေပိုလာနေတာမို့လူငယ်တွေအနေနဲ့သတိဝရိယနဲ့နေထိုင်ဖို့လိုတယ်လို့ထိုင်းချေဆိုင်အာနာရှင်စနစ်တော်လှန်ရေးနဲ့ပြည်သူ့ကာကွယ်ရေးကွန်ရက်ကဒုက္ခကိုဇော်ထွန်းကပြောရတယ
်အခုဟာလေရန်ကုန်မန္တလေးပဲခူးပေါ့ညောင်လေးပင်အဲ့လိုမျိုးဗမာပြည်ထဲမှာရှိတဲ့ဟိုအနေနဲ့ရက်ရက်ကဒီမြို့တွေမှာဒီနေရာမှာပေါ့ဗျာဒီလူငယ်တွေကိုအကြောင်းမျိုးမျိုးပြပြီးတော့စကားစားနေဒီဖန်းစီမှုတွေအများကြီးပြုလုပ်နေပါတယ်တချို့လူငယ်တွေလည်းဖန်းစီပြီးလို့အပြီးမှာဟာရဲစခန်းရောက်ပြီးရဲ့နောက်ပိုင်းမှာဒီတက်တွေလည်းရောက်ပြီးရဲ့နောက်ပိုင်းမှာပြန်ပြီးတော့ဟိုပတ်စံတောင်းပြီးတော့ပြန်လွတ်ပြေးတာတွေရှိတယ်ပေါ့နော်နောက်တစ်ခုကအခုဟိုသတင်းထဲမှာပါလာတာပေါ့တနင်္သာရဖွင့်ပွဲမှာဒီအချမ်းဖတ်ဖို့စူးစမ်းရတယ်ဆိုပြီးတော့လက်နက်တွေနဲ့ထုတ်ပြီးတော့အဲ့လိုမျိုးဆိုတော့ဖန်ချင်းမှုတွေဖြစ်လို့နေတာတွေတွေ့ရပါတယ်ဆိုတော့စကားစကားတော့အကြောင်းမျိုးမျိုးပြပြီးတော့သူတို့ဖန်ချင်းမှုတွေအနိုင်ကျင့်မှုတွေနှိပ်စက်မှုတွေပြုလုပ်မှာပဲပေါ့ဆိုတော့လူငယ်တွေအနေနဲ့ကြည့်ပြီးတော့ကျွန်တော်တို့ရှောင်စေချင်ပါတယ
်အခုသတင်းပတ်တွေအတွင်းရန်ကုန်မြို့ကမြို့နယ်တချို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ရဲကြီးအုပ်ချုပ်ရေးအဖွဲ့တွေကအစည်းအဝေးစစ်တာတွေပြန်လုပ်လာတယ်လို့သူတို့မတင်ကြရင်နေအိမ်တွေကမှွေနှောက်ရှာဖွေပြီးတော့ဖမ်းဆီးသွားတာတွေရှိတယ်လို့ကြုံရတဲ့ရက်ွက်နေပြည်သူတွေကပြောပါတယ်အမီမဖော်လို့တဲ့ရန်ကုန်တိုင်းစစ်ကြောရေးမှာပါဝင်တဲ့အရာရှိတူအဆိုအရလက်တလုံးမှာအကြမ်းဖက်မှုနဲ့ပတ်သက်လို့ဖမ်းဆီးခံရသူတွေဟာအယောက်20ထက်မနည်းရှိနေပြီးတော့သူတို့ကနေတဆင်ဆက်ဆက်တရခံတွေကိုဖမ်းဆီးဖို့အပူတပြင်းလှုပ်ဆောင်နေတယ်လို့ပြောပါတယ်ဆက်ဆက်တရခံတွေဖမ်းမိအောင်ဆောင်ရွက်သူတွေကိုယာတုတိုးပေးတာအပြင်တခြားခံစား권တွေစစ်ကောင်စီဘက်ကပေးတယ်လို့သူကပြောပါတယ်ရန်ကုန်တိုင်းအတွင်းမှာစစ်စင်ရေးလှုပ်ဆောင်မယ်ဆိုတဲ့သတင်းရထားတာအပြင်တံပြန်ထောက်လှမ်းရေးတွေအရအခုလိုဖမ်းဆီးနိုင်တာတွေရှိတယ်လို့အမည်မဖော်လိုတဲ့စစ်ကြောရေးအရာရှိတယောက်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းပဲခူးတိုင်းဒေသကြီးဒိုင်ဦးနဲ့တောင်မူမြို့မှာလက်နက်ခဲယံတွေနဲ့ဆက်ဆက်ပစ္စည်းများစက်တိုက်ဖမ်းဆီးခဲ့တာတွေရှိခဲ့တယ်လို့စစ်ကောင်စီလူလာတဲ့ Telegram Channel တွေမှာတင်ထားတာတွေရှိပါတယ်။ဇွန်လပထမပတ်အတွင်းတောင်ငူမြို့၄မိုင်ဆစေးဂိတ်အတွင်းလက်နက်မျိုးစုံ34လက်အပါအဝင်ကြီမျိုးစုံဘုံဒီအလုံးတွေလက်ပစ်ဘုံတွေရမှုတွေအပြင် Drone နဲ့ Starlink ဆက်တွေတင်ရတယ်လို့အဲ့ဒီ Channel တွေမှာဖော်ပြထားပါတယ်။နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ကထုတ်ပြန်ချက်အရ2024ခုနှစ်ဇွန်လ1ရက်နေ့ကနေ13ရက်နေ့အထိ နှစ်ပတ်အတွင်းရန်ကုန်တိုင်းက19ဦးကိုစစ်ကောင်စီကဖမ်းဆီးခဲ့တယ်လို့ထုတ်ပြန်ပါတယ်။အများစုကရန်ကုန်တိုင်းကဖြစ်ပြီးတော့ကျန်တဲ့ဦးက AR တိုင်းကဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။APP ရဲ့စီးရင်တွေအရစစ်အာဏာသိမ်း3နှစ်ကျော်ကာလအတွင်းနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့လူပေါင်း 2,000 ကျော်ဖမ်းဆီးခံထားရဆဲဖြစ်ပြီးအဲ့ဒီအထက်ကလူ 9,000 ကျော်ထောင်ဒဏ်တွေချမှတ်ခံထားရပါတယ်စစ်ကောင်စီကတော့ APP ရဲ့စီးရင်ဟာချက်ကားထားတဲ့စီးရင်တွေဖြစ်တယ်လို့ပြောကြားပယ်ချလိမ့်ရှိပါတယ်ခင်ဗျာ
ဒါကတော့နိုင်ငံတော်မှာအခုရပိုင်းနေတဲ့မှာဇက်တိုက်ဖန်စီမှုတွေဖြစ်နေတဲ့အခြေအနေကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိန်ဆက်ရရပါရှင်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့2024ခုနှစ်ဇွန်လ14ရက်တောက်ကြနေညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့ရခိုင်တကြံအကြောင်းအမေရိကမှာစာအုပ်ရေးသားတဲ့အထက်တန်းကျောင်းသူလေးအကြောင်းကိုတင်ဆက်ပေးထားပါတယ်။အမေရိကန်ကိုရောက်နေတဲ့မြန်မာကလေးငယ်တွေနောက်ပြီးတော့မြန်မာစာမဖတ်တတ်တဲ့ကလေးငယ်တွေအတွက်ရခိုင်ရင်ကျေးမှုအပါအဝင်မြန်မာနိုင်ငံရဲ့ရင်ကျေးမှုအကြောင်းအရာတွေကိုဖတ်ခွင့်တီးခွင့်ရစေချင်တာကြောင့် LC Celebrate Rakhine The Jan ဆိုတဲ့ရခိုင်တကြံပွဲအကြောင်းကလေးဖတ်စာအုပ်ကိုရေးဖြစ်ပါတယ်လို့ Minnesota ပြည်နယ် Indiana အထက်တန်းကျောင်းက17တန်းကျောင်းသူမလင်းကလျာထွန်းကပြောပါတယ်သူကကျောင်းအရက်ဒီမှာမနာပဲနဲ့အချိန်ယူပြီးတော့ရေးသားခဲ့တာဖြစ်ပါတယ်အခုသူ့ရဲ့စာအုပ်ကို Amazon Online မှာရောင်းချနေပြီးတော့ကမ္ဘာတဝန်းကမှာယူဖတ်ရှုလို့ရတဲ့စာအုပ်ဖြစ်ပါတယ်ဒီလိုမျိုးစာအုပ်ထုတ်နိုင်မှုသူဘလိုမျိုးအချိန်ယူခဲ့ရသလဲဘာတွေအားစိုက်ပြီးတော့ကြိုးပမ်းခဲ့ရသလဲဆိုတာကိုမလင်းကလျာထွန်းကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါမလင်းကလျာချွန်။ VOA အတွက်အခုလိုမျိုးအချိန်ပေးတာအမျိုးသမီးခန္ဓာမှာပါဝင်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
။မင်္ဂလာပါ။ဟုတ်ကဲ့ပါ
။ဟုတ်ကဲ့ပါ။ဆိုတော့မလင်းကလျာချွန်ကအခုဆိုလို့ရှိရင်ဒါကိုတက်နေတဲ့အထက်တန်းကျောင်းရဲ့စာဆောင်ပေါ့နော် Zepress စာဆောင်ပါလေတီးပြည့် editor အနေနဲ့လုပ်နေတဲ့ design editor လည်းဖြစ်တယ်။နောက်ဒီတစ်ချိန်တည်းမှာလည်းအခုဆိုလို့ရှိရင်ဒီဇွန်လထဲမှာပဲရခိုင်ရိုးရာတကြံပွဲတော်အကြောင်းကိုစာအုပ်ရေးသားထုတ်ဝေတယ်ဆိုတာကိုလည်းတွေ့ရပါတယ်။အခုဆိုရင်ဒီစာအုပ်ကဒါ Amazon website မှာရောင်းနေတာကိုလည်းဟိုတွေ့ပါတယ်။ဆိုတော့မြန်မာနိုင်ငံကပြည်ပြည်တော်မှာမြန်မာပြည်သားစုကမွေးဖွားလာတဲ့ဒီဆယ်ကျော်သက်အထက်တန်းကျောင်းသူတွေတယောက်ပေါ့နော်အခုဒီအမေရိကန်ပြည်ထောင်စုမှာကိုယ်တိုင်စာအုပ်ရေးသားပြီးတော့ထုတ်ဝေတဲ့အထိဆွမ်းဆောင်နိုင်နေဆိုတာလည်းဒါအင်မတန်ကိုမှဂိုယူပါရယ် Congratulations လို့လည်းအရေးဆုံးပြောချင်ပါတယ
်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့ပါဆိုတော့အတိအကားကလည်းဒီစာအုပ်ရေးသားခဲ့တာနဲ့ပတ်သက်ပြီးရောပဲပေါ့နော်အခုလို့ဒါ Amazon လိုမျိုး online စေးဆိုင်ကြီးတွေမှာလူတိုင်းဝယ်ယူဖတ်နိုင်တဲ့အထိဒီစာအုပ်ကိုရေးသားနိုင်ခဲ့တာနဲ့ပတ်သက်ပြီးတော့အတိအကားမေးချင်တာပါဆိုတော့ဘယ်အချိန်မှဒီစာအုပ်ကိုစပြီးတော့ရေးပြစ်ခဲ့တယ်လဲဘယ်လိုစိတ်ကူးစရခဲ့တယ်လဲဆိုတာကိုအရင်ဆုံးပြောပြပေးပါလား
ဟုတ်ကဲ့ဆိုဒီစာအုပ်စပြီးတော့စဉ်းစားတာ Linglia ရဲ့အမေကငငယ်တုန်းကဒီ Linglia ကိုဖတ်ပြလို့ရတယ်like south they shot up in mavi a chan south they english lo myo ye tha de ha de ya ne ne like khat khe sha de le so it lo ma twe ya o pi lo especially clay de bo south de ya ma twe ya o so lingla ye me me a sa pi lo chi tha da da ba me it lo like a low pi lo a low show pi lo lingla le bo chi la pi lo sat me ye do da me lingla shit tan pi lo so ko da ma sa bian no is a ne nwe ya di maစပြီးတော့စိတ်ဝင်စားတယ်။မေမေပြောသလိုမျိုး Linglia လည်း agree ဖြစ်တယ်။စဉ်းစားရတူတူပဲဒီ Linglia ဘယ်မှာပြီးအကြောင်းသိတဲ့ဟာတွေကကိုယ့်ကို research လုပ်ထားတဲ့ဟာတွေပဲရှိတယ်။ဒီလိုမျိုး clay ဘောစောက်တခါမှမဖတ်ဘူး။ပြီးတော့ဘယ်မှာပြီးဘော clay တွေလည်းဘယ်မှာ clay တွေလည်းသူတို့ရဲ့ story တွေဒီ English လိုမျိုးဖတ်လို့ရအောင်လည်းလုပ်ပေးခြင်းလို့ဆိုဒီ shit တန်းပြီးတော့စပြီးတော့manuscriptSo English sa sa pi lo story sa ye de sin sa de bilomio structure lo chin de bilomio flow lom le da ba me chao sa pi lo di high school so a chi dan le sa pi lo de lo myo yi a chain ma shi do lo ne ne yet tha le da ba minute tong wa form ma bian pi lo sa ye pi lo pgcia ne chain de pgcia ba ma bi ya pgcia ko ang jo ken na me ya ne yet kha yin be so ตัวนึงเลยอ่ะเยท่าได้หาได้ไล่ปะปี้တော့สะပြီးတော့သူကိုအောင်ကျော်ခင်အားစပြီးတော့ပုံနေစဆွဲတယ်ဆိုဒီလင်္ကာအကြောင်းနဲ့လည်းအလုံးများတယ်ဒီ၁၀တန်းမှာဒါပေမဲ့ ဒီနွေရာဒီစတဲ့အချိန်မှာဒီရေးထားတဲ့ဟာတွေနဲ့ပဂျီစီယာပုံစွဲထားတဲ့ဟာတွေအကုန်လုံးပေါင်းပြီးတော့ဒီဇိုင်းလုပ်ပြီးတော့ဖော်မတ်လုပ်ပြီးတော့စပြီးတော့ကော်ပီရိုက်နဲ့အပ်လုဒ်လုပ်ရတာဆိုစဉ်းစားနေရလိုက်ဒီစောက်အကြောင်းရေးဖို့စဉ်းစားနေရအကြနေပြီဒါမဲ့တကယ်ရေးတာပို့ပြီးတော့ရီစန့်လီမှာပဲစပြီးတော့တကယ်လုပ်နေရ
ဆရာဆောက်ကပြောတဲ့ထဲမှာရှစ်တန်းနှစ်ကလေးကဆိုရင်ဒါနှစ်နဲ့ချီပြီးတော့ဒီစာအုပ်အတွက်အချိန်ယူတာပေါ့လေဆိုနှစ်နှစ်လောက်ရှိနေပြီအဲ့တော့ဒီစာအုပ်ကိုရေးဖို့စိတ်ကူးရတဲ့ထဲမှာဆောဆောလေးကပြောတဲ့ထဲမှာမိမိကနေပြီးတော့မှဒီအเจ้าတွေပြောပြတာပဲရှိတယ်ကိုယ့်ဘာသာကိုစာအုပ်ဖတ်ရတယ်ဆိုတော့မရှိဘူးဆိုတော့တခြားကုလိုမျိုးနောက်လာမဲ့ကလေးလေးတွေကိုဖတ်လို့ရလို့ကိုကရေ
တယ်ဗမာကလေးတွေကဗမာပြီးတခါမှမရောက်ဘူးဗမာပြီးအကြောင်းသူတို့အမေဖဲရတယ်အတိမဲဒါမဲ့တေချာ culture အကြောင်းတိမမဟုတ် especially the jama america မှာ minnesota မှာ at least minnesota မှာပွေးတယ်ရှိပဲမဲ့ဒီလိုမျိုးရေရေနဲ့ပတ်သက်တဲ့ဟာလေဒီလိုမျိုးမရှိဘူးနေအဲ့ဟာလင်းကငငယ်တုန်းကဒီ songkran လိုမျိုးဆိုရင်သင် thailand အကြောင်းသင်ရတယ်တခါတုန်းကနေလင်းကနည်းနည်းအန်အိုးတယ် america မှာဒီ songkran အကြောင်းပြောနေရနေဒီ water festival ရေနဲ့ဟာတဲ့အကြောင်းပြောတာဒါပေမဲ့ minnesota မှာမလို့ like ပွေးတယ်ရှိပဲမဲ့ so ဒီ minnesota ကလေးတယ်လေသူတို့ရဲ့history through your culture your kind culture bima culture a jang palo ya kaleya ne sa bi lo palo ya but was like chapter sao lujivo sao de shi me me kalebo sao kalebo story de mashi bi lo etale bima bi bo kale de bima kale de le palo ya ye tha da bima kale de ya tru ye experience de tru lokus like tru ye celebration tru the jang celebrate lo လို့ပြီးတော့သူတို့ရဲ့ story နဲ့ culture ကို reflect ပြန်သူတို့မြင်ရအောင် like ဒီမှာကလေးတွေကဒီ English လိုမျိုးရေးထားတာသူတို့ရဲ့ story အကြောင်း English လိုမျိုးရေးထားတာမြင်ရအောင်နဲ့သိရအောင် like ဒီလူတွေလည်းစိတ်ဝင်စားတယ်တပြင်းကလေးတွေလည်းစိတ်ဝင်စားတယ်သူတို့ရဲ့ culture အကြောင်းပြီးတော့အဲ့ထက်လည်းနောက်သူဒီမှာကလေးတွေလည်းဒီ English လိုမျိုးဖတ်လို့ရအောင် ဒီမှာ story တွေကို English လိုမျိုးLike they chat, then we don't like pa on the ye thara. So, different reason they am yai shi de.
Blue web shi shi li, di ma ga, miya ma gali li sura ga, miya ma zaga o piyotet de sui nao sa phatat po akhet de li. So, English lo ye thare, sura ka jara, taru lo lue kuku ne, taru mati di de jang ya li li u ti nai na po no. So, now, ma li ngle ya ga, blue web piyota, American piyotan su ma ve mui de, American ma ve ji jen la wa le ye ne, aku lu, ya ka yin chi mu, ya miya ma yin chi mu po no. So, kuwa, da ri u na le biro ma, aku lu sa o to nai ne a ti ti yang yo.ဘလိုမျိုးကြိုးစားခဲ့တယ်ဘလိုသိအောင်လုပ်ခဲ့တယ
်လဲ So Lingle ကငငယ်တော့ဗမာပြီးတော့ like ပြီးတော့ like သွားပြီးတော့အမျိုးတွေဖိုးဖွားတယ်နဲ့တွေ့အောင် like travel out that chain တာလိုမျိုးလဲနဲ့ Lingle ရဲ့အဖိုးကရခိုင်နဲ့ရခိုင်ဖြစ်ပြီးတော့ Lingle ကိုအရင် encourage ဖြစ်တယ်ရခိုင် culture အကြောင်းရခိုင်စကားအဲ့ဟာတွေအကုန်လုံးသင်အောင်to get encouraged looked in and then that's up to the same ဝင်စားတာပေါ့ပြီးတော့ငငယ်တုန်းကလည်းဒီဗမာအကြောင်း culture story တွေဗမာပုံတွေအကြောင်း language အလေဒီ America မှာ like ပြီးတော့ share လုပ်ခြင်းနဲ့စိတ်ရှိနေရ So nga mamida lida ndo adi kale de a kon long dipin time bi de a chang project lu lo ya ane linga bima bi a chang a kon long like bi do research lo bi do ye bi do lo ta da ba phu so eh how share lo chin da le di america kale de le bima bi a chang le ti ya so linga le mon say bima bi ma like bi do twa ni ya le so bima bi ma the jam ตั้วบุเรดิจินดิจินชะเลดตั้วบุเรเนไอ้ตะจันอ่ะทาวสะโกมาตั้วดาโซพอพอเดเนตวยมโยเดเนตวยพี่โลไลท์พี่โลดีเยปัดดาเลสโลโลเคเตโซอียังเปียวเสียไอ้ไอ้หาเนดิเอ็กซ์พีเรียนซ์ยะตั้วดาบ่โซดิเอ็กซ์พีเรียนซ์เนลิงกราเรซิร์ชโลเลยะอะบิลิตี้เรซิร์ชเนปองพี่โลดีหาสะเยดา ပြီးတော့လေရခိုင်ပြည်တယ်နည်းနည်း unique ဖြစ်တယ်လေအဲတန်ခါသွဲတယ်ပွဲတယ်ရှေပြီးတော့လှိန်နဲ့ပတ်သက်တဲ့ရေလောင်းတဲ့ဟာလည်းရှေအဲအဲဟာနှစ်ခုလုံးလင်းကအစားအသောက်တဲမှာလည်းထည့်ထားတယ်ဆိုဒီဟာတွေအကုန်လုံးပေါင်းပြီးတော့ဒီလင်းကရဲ့
ကျွန်တော်အင်တာနက်ကိုယူဖို့ကောင်းပါတယ်။ဒါကြောင့်လဲဆိုတော့အခုဒါအမေရိကန်ပြည်တော်စုမှာလေမြန်မာကလေးဆိုလို့ရှိရင်အတော်များများမြန်မာစကားတော်မှမပြောတတ်တော့တာတို့အများကြီးရှိတယ်လေ။ဒီထဲမှာမှမလင်းကလေးကြတော့ပြောတတ်ရုံနဲ့မကဘူး။ရင်းချင်းမှုကိုတေးချစိတ်ပါဝင်စားစားလေ့လာပြီးတော့စာအုပ်တောင်ထုတ်တယ်ဆိုတာအင်တာနက်ချီးကျူးဖို့ကောင်းပါတယ်။အခုလို့အသက်ငယ်ငယ်ရွယ်ရွယ်မှာပဲစာတွေလည်းအများကြီးန
ကျေးဇူးပါအမနဲ့လည်းပြောရအောင်
ခံရရတဲ့ကြံပွဲအကြောင်းကလေးစာအုပ်ရေးသားခဲ့တဲ့မလင်းကလျာထွန်းကိုမခင်ဖြူထွေးကမေးမြန်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။စာအုပ်ရောင်းချတဲ့ငွေတချို့ကိုလှူဒန်းမှုစဉ်းစားထားပါတယ်လို့မလင်းကလျာထွန်းကပြောတာကြောင့်မလို့သူဘလို့နေရာတွေကိုလှူဒန်းသွားမလဲ။ဘာကြောင့်လဲနောက်ထပ်ရောဒီလိုမျိုးအလားတူစာအုပ်တွေထပ်ရေးသွားဖို့ရှိသလားဆိုတဲ့အကြောင်းအရာကိုတော့နောက်လာမယ့်သတင်းပတ်မှာစောင့်မျှော်နှာဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ China Town တရုတ်တန်းတစ်တွေအမေရိကန်ပြည်ထောင်စုရဲ့မြို့ကြီးတွေမှာဘလို့မျိုးစတင်ပေါ်ပေါက်လာပါသလဲအမေရိကန်ပြည်ထောင်စုမှာအခြေစိုက်ဖို့တရုတ်လူမျိုးတချို့ခရီးကြန်တွေကိုဘလို့နှင်ခဲ့ကြသလဲဆိုတာကိုကိုအောင်အောင်ကစူးစီးတင်ပြပေးထားပါတယ်
ယူရောမှာနေကြသူတော်တော်များများကခွေးချစ်သူတွေပါခွေးတွေစုံတွေ့ဆော့ကစားလို့ရအောင်စုံရက်ကစားကွင်းတွေလည်းရက်ွက်အတွင်ဖန်တီးပေးထားကြပါတယ
် They love to keep doggies
But there's an abundance of just dogs and dog parks
နီယောင်စီးတီမျိုးလည်းနဲ့တိတ်မဝေးလာတဲ့ Long Island City အရမှာဆိုရင်ခုအခါအာရှနယ်ဘွားတော်တော်များများလည်းတွေ့လာရပါတယ်တရုတ်လူမျိုးတွေတော်တော်များများရှိလာတာကြောင့် New China Town လို့တောင်ခေါ်လို့ရတယ်လို့ပြောပါတယ်
The buzz is there where this is almost like the new Chinatown.
New York City မှာတရုတ်လူကြီး14ရာခိုင်နှုန်းရှိတာကြောင့် Chinatown တစ်ခုမကရှိပါရယ်မြို့လယ်မန်ဟတ္တန်က Chinatown ဆိုရင်1800ခုနှစ်လောက်ကတည်းကစတင်စုဖွဲ့မိတာပါ Queens နဲ့ Flushing မှာဆိုရင်လည်းတရုတ်ရွှေပြောင်းအခြေချသူ9000လောက်ရှိပါရယ် Kit Young ဟာ Software Engineer တူဖြစ်တယ်လို့တိုင်းသင်တန်းပေးသူလည်းဖြစ်ပါရယ်ဟိုရုံးက Flushing မှာနေပေမဲ့မထင်မဖဲခွေးကြောင်းမှု Long Island City ကိုရောက်လာပြီးဒီနေရာကိုပိုကြိုက်သွားတယ်လို့ဆိုပါတယ
် Several years ago I had a puppy and I came to Long Island City to a dog park and I just instantly fell in love with Long Island City
သူရဲ့တိုင်းတန်တဲ့မှာလာတဲ့အာရှနယ်ဘွားတဖြည်းဖြည်းများလာတယ်လို့လည်းသူကပြောပါတယ်
Here in Long Island City it's a more
လောက်ကန်ကောင်းကောင်းနဲ့ရက်တည်နေကြတဲ့လူငယ်တော်တော်များများဒီမှာနေကြသလိုကျောင်းသားကျောင်းသူတွေလည်းရှိပါတယ်အာရှသာမျိုးစုံရတဲ့စားတောက်ဆိုင်၊ဘက်ဘတီ၊တပိဆိုင်၊မုတ်ဆိုင်တွေမျိုးစုံရှိပါတယ်
။တရုတ်နယ်ဝါဂျူဂျန်ဟာနယူးယောက်ကိုမိဘတွေနဲ့အတူပြောင်းလာတာပါ။ Flushing မှာမိဘတွေနဲ့အတူနေပေမဲ့နေရာအစ်ကိုရွှေ့ဖို့စိတ်ရထက်သန်နေပါတယ်။လောလောဆယ်မှာလည်းလုပ်ငန်းအောင်မြင်နိုင်တဲ့အလားအလာတွေရှိတာကြောင့် Long Island City မှာစိုင်လာဖွင့်ထားပါတယ်။
A lot of my friends that live in Long Island.
ကျွန်မတငယ်ချင်းတော်များများက Long Island City မှာနေကြပါလေ။ဒီနေရာက Manhattan နဲ့လည်းနေရလေ။ Flushing Manhattan မှာထက်ဒီမှာကအထက်မြင့်အဆောင်ဦးတွေလည်းပိုများပါလေ
။ New York City မှာလူဦးရေထူထပ်သိပ်သည်းတာကြောင့်အခုခါမြို့ကွက်တစားတစားခြေပြန့်လာတာပါ။ Long Island City မှာဆိုရင်ဟိုရုံးကအထက်မြင့်အဆောင်ဦးတွေမရှိပါဘူး။
I remember when I first moved to New York 7 8 years ago.
Longer than 8 years since the deal down Gaza ga set yon alou yon ni be shi da ba. Apartment tai dui ga le athan nei ba. Aku lo Long Island City ma athan min dui amya ji twei ni ya ba wi.
Di athan ma athin sha song ga ro athat 68 that pa win ne Skyline Tower wa Manhattan ga isaw u haung nei the zei bu tat ta de akhan nei ya nei lo Bay Area kin bu le siman saung yet tha ba de.
You know, you have a 24-hour door person.
This is Nina Yi Daga Ma Sound Nei Lung Jung Yi. Aksa Lo Po Chin, Chi Gu Gan, Mo Bo Ga Ban Phi U Yin, Shu Gui Shu Ba Ga Lung Gao Ma Re. Skyline Tower So Re A Jai, Mo Gu Sa Wai Shu Myo Gan Go Mien Chui Ya Ma Ba.
Skyline Tower A Ni Wun Chin Ma Ti U Mya Zu Ni Thang Zi Wai Ja Ra Wa. Myo Le Manhattan Go Mi Ya Tha Tong Ma Dai Lao Si Yin Yau Ba Re. Long Island Ma Ni Tu Do Do Myan Myan Manhattan Ma A Lo Lo Ja Da Lo Chang Tet Tu Re Le Shi Ba Re.
You know when you get off the subway here you have to get out and
get a little bit more space. ဒီမှာပို့ပြီးနေရကျတော့နေရာထိုင်ရပိုလွတ်လပ်ပါတယ
်။လူနေသိပ်မထူထပ်တဲ့အပြင်မြို့ရင်းမှာရောမြကန်ပေးမှာပါ။ခွေးတွေစော်ကစားဖို့ဥယင်စောက်ပေးထားတာကြောင့်ခွေးချစ်သူတွေအတွက်အကြိုက်တွေ့စရာနေရာလည်းဖြစ်ပါတယ်ခင်ဗျာ။ American ပြည်ထောင်စု Los Angeles မြို့မှာရှိတဲ့တရုတ်တန်းဟာအပြောင်းလဲတွေများစွာနဲ့ကြုံခဲ့ရပြီး Hong Kong, Taiwan နဲ့အရှိတောင်အရှနိုင်ငံကတရုတ်လူမျိုးတွေအပြင်တရုတ်ပြည်မှာကြီးကရွှေပြောင်းချေချသူတွေနေထိုင်ကြပါတယ်။အမေရိကကိုနီလန်ပေါင်းစုံနဲ့ရောက်လာကြသူတွေထဲမှာတချို့ကတော့လက်တင်အမေရိကနိုင်ငံတွေကိုဖြတ်ပြီးတော့ခရီးလမ်းကြမ်းကိုနှင်ခဲ့ကြသူတွေပါ။တရုတ်အမေရိကအများစုကြီးက Los Angeles မှာရှိတဲ့ရှေးဟောင်းတရုတ်တပ်မှနေထိုင်ကြပါတယ်။ဒါပေမဲ့လည်းတရုတ်လူဦးရေပိုထူထပ်တဲ့နေရာကမြို့အရှိအလယ်ပိုင်းမှာရှိတဲ့ San Gabriel တောင်ကြားစင်ကြေဘုံရပ်ကွက်တွေပါအသက်73နှစ်အရွယ်ဂျဲနီဟာနဲ့သူ့မောင်တို့ဟာတရုတ်ပြည်မှာကြီးကရွှေပြောင်းလာသူအများစုနေကြတဲ့နေရာမှာနေပါတယ်။သူတို့မိသားစုဟာအမေရိကတိုက်အလဲပိုင်းကိုဖြတ်သန်းလာခဲ့သူတွေဖြစ်ပြီး VOA ကသူတို့ကိုပနားမနိုင်ငံကရွှေပြောင်းအခြေချသူများစင်တာမှာဖေဖော်ဝါရီလကတွေ့ခဲ့တာဟာအဖေဖြစ်သူဟာကတရုတ်အစိုးရကတရုတ်ပြည်မှာကြံနေသေးတဲ့သူ့မိသားစုကိုဒုက္ခပေးမှဆိုရကြောင်းနာမည်အပြည့်အစုံမပြောပါဘူး
။ဖန်ချွန်လား
ကျွန်တော်တို့လေမောက်သွားခဲ့ပါတယ်အဲ့ဒါနဲ့လေနဲ့ဆက်သွားလို့မရတော့ပါဘူးဒါကြောင့်နှစ်ရက်ခွဲလောက်ပဲရှောက်ရမယ်ခီးကိုတော်တော်မှ၄ရက်ခွဲလောက်လမ်းလျှောက်ခဲ့ရပါတယ
်ရှေ့ပြောင်းအခြေချတဲ့လူတန်းကြီးကိုတောအုပ်ထဲမှာမျက်ခြေပြတ်သွားခဲ့တယ်လို့ဟာကပြောပါတယ
်前面看不到
တော်တော်မှရှေ့ကလူကိုရောနောက်ကလူကိုရောမမြင်ရပါဘူးအဲ့ဒီချိန်တုန်းကကျွန်တော်ရဲ့စိတ်ခိုင်မခိုင်စမ်းသပ်တဲ့အချိန်ပဲဗျာ
ဒါပေမဲ့သူတို့ဇွဲနဲ့ခီးဆက်ခဲ့ပြီးအမေရိကကိုရောက်လာတဲ့အခါမှာတော့နိုင်ငံရေးခလုံးကွေတောက်ခဲ့ပါတယ်သူတို့ရဲ့နိုင်ငံရေးခလုံးကွေတောက်ခံမှုကိုအခုအခါမှာစစ်စစ်နေသေးပါဂျန်နီအနေနဲ့တရုတ်ပြည်ကသူ့ခွေးလေးနဲ့အမေကိုသတိရပေမဲ့ဓမ္မပြောတဲ့အကြောင်းပြောပါတယ
်想象的美国的话就是觉得
ဒီမှာစီကူရဲကအမေရိကဆိုတာကတိတ်မလုံးကြုံပါဘူးဒါပေမဲ့လည်းဒီကိုရောက်ပြီးတဲ့နောက်ဒီမှာတိတ်ဆိတ်ပြီးတော့ကလေးတွေအပေါ်မှာလည်းအထူးကျဉ်းနာပါတယ်
对小孩子都特别友好。
နောက်ထပ်ခလုံးွေးလျှောက်ထားသူတူကတော့လီတလုံဖြစ်ပြီးတော့သူကအငှားကားနဲ့အစားတောက်လိုက်ပို့ပါတယ်။လွန်ခဲ့တဲ့နှစ်နှစ်တုန်းကအမေရိကတိုက်အလဲပိုင်းကိုဖြတ်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတာပါ။သူအခုနေတဲ့ရပ်ကွက်ကအင်္ဂလိပ်လိုအများကြီးပြောတတ်စရာမလိုပဲနေလို့ရပါတယ်
။因为美国我感觉觉得话我的理解
ကျွန်တော်သိတဲ့အမေရိကန်ဆိုတာရွှေပြောင်းအခြေချသူတွေရဲ့တိုင်းပြည်ပြမတူတဲ့လူမျိုးတွေအားလုံးကကိုယ့်အတိုင်းဝန်းနဲ့ကိုယ်နေကြပါတယ်။ကျွန်တော်တို့အသေးရောက်လာပြီးအင်္ဂလိပ်စကားကိုနားမလည်တဲ့သူအတွက်ကတော့တရုတ်အတိုင်းဝိုင်းထဲမှာပဲနေတယ်ခမ
။တယောက်တည်းအထီးကြံပေမဲ့လည်းတရုတ်ပြည်မှာတည်းဒီမှာနေရတာပို့ပြီးတော့အဆင်ပြေတယ်လို့လီကပြောပါတယ
်။環境下我們好像已經很難生存下去了啊對未來的
အလုပ်ပတ်ဝန်းကျင်မျိုးမှာရှင်တန်ဖို့ကခက်ခဲပါတယ်။တရုတ်ပြည်မှာရှေ့ကျင်းပင်အာဏာရလာပြီးကတည်းကအနာဂတ်အတွက်အကောင်းမမြင်ပါဘူးဗျာ။တရုတ်စီးပွားရေးကတောက်လျှောက်ကျနေရပါ။
2023ခုနှစ်အောက်တိုဘာလကနေဧပြီလ2024ခုနှစ်အတွင်းတရုတ်ရွှေပြောင်းအခြေချသူ 28,900 ဟာတခြားရွှေပြောင်းဝယ်ရောက်သူတွေနဲ့အတူအမေရိကန်တောင်ပိုင်းနယ်စပ်ကနေဗီဇာမပါဘဲဝင်ဖို့ကြိုးစားခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ Los Angeles မြို့ကိုနောက်မှရောက်လာတဲ့တရုတ်တွေကိုအရင်ရောက်နေပြီးသားတရုတ်ပြဟိတအဖွဲ့တွေကကူညီပါတယ်။အခုတလက်တလုံးမှာတော့ဒေသခံဖျားเจ้าတွေကလည်းအင်္ဂလိပ်စာသင်ပေးတာမျိုးကူညီသလိုအိမ်သုံးပစ္စည်းတွေလည်းလှူဒန်းပေးပါတယ်။ အခုညီအများစုကတော့တငယ်ချင်းမိတ်ဆွေတွေအလုံးမှတည်တဲ့မိတ်ဆွေတွေစီကဖြစ်ပြီးဖခင်เจ้าတွေဈေးဝယ်စင်တာတွေကလည်းလူသစ်တွေကိုနေရာအသစ်မှာအခြေချအောင်ကူညီနေကြပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆုံးလေးအမေရိကန်တခွင်စီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာလည်းအနာဂတ်အတွက်စွန့်အင်နျူကလ িয়ার ဘက်ထရီအကြောင်းကိုပြန်ပြီးတော့တင်ဆက်ပေးထားပါတယ်ရှင်ရေဒီယိုအိုက်ဆိုတိုပ်ကရောင်ကြီးတွေထွက်တာကိုအခြေခံပြီးတော့လျှက်စစ်ထုတ်ယူတဲ့နျူကလ িয়ার ဘက်ထရီကိုလွန်ခဲ့တဲ့အနှစ်တရာကျော်ကတည်းကသိပ္ပံပညာရှင်ဟင်ရီမော့စလေးစပြီးတော့တွေ့ခဲ့တာဖြစ်ပါတယ်ဤပညာတွေတိုးတက်ပြီးတဲ့နောက်မှာတော့အားသွင်းစရာမလိုတဲ့အဲ့ဒီဘက်ထရီကိုအနာဂတ်စွန့်အင်လိုအပ်ချက်အတွက်တွင်တွင်ကျယ်ကျယ်သုံးနိုင်ကြတော့မယ်လို့သိပ္ပံပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ်နျူကလ িয়ার ဘက်ထရီဆိုတာဘာပါလဲဆိုတာကိုဒေါက်ခင်မျိုးသက်ကသိပ္ပံနဲ့ဤပညာခန္ဓာမှာမေးမြန်းတင်ပြပေးထားပါတယ
်နျူကလ িয়ার ဘက်ထရီကိုသုံးနာနဲ့ပတ်သက်ပြီးတော့သိကြတော့ပါဆက်နျူကလ িয়ার ဘက်ထရီကဘာလဲပြောပြပါ
นิวเคลียร์บัตเตอรี่ဆိုတာဒီ radio active ဖြစ်တဲ့ပစ္စည်းတွေကနေပြီးတော့စွမ်းအင်ကိုရရှိတာပဲအဲ့စွမ်းအင်ကိုကျွန်တော်တို့ကပြစ်စွမ်းအင်ဖြစ်ကိုပြောင်းတော့သုံးကြတာပေါ့သုံးနေကြပုံစံနဲ့ပေါ့ reaction တွေ voltage cell လို့ပြောတဲ့ reaction တွေပုံစံနဲ့မတူဘဲနဲ့အဲ့ဒီအနုမျိုးရောင်ခြည်ကနေပြီးတော့နျူကလ িয়ার ရောင်ခြည်ကနေပြီးတော့ပြစ်စဆိုင်ရင်ကိုပြောင်းလဲအသုံးပြုခြင်းကိုစပြီးတော့လုပ်နေကြတာပေါ့လူတွေကြားတဲ့ကြည်ကြည်ပြင်းပြသုံးနိုင်ဖို့လုပ်လဲလုပ်နေတာပေါ့
ဟုတ်ဘက်ထရီကိုဘယ်လိုစထန်တာလဲဆိုတာနေပြီးအခုနျူကလ িয়ার ဘက်ထရီဖြစ်လာတဲ့အထိပေါ့အဲ့ဘက်ထရီကိုစပြီးတော့ပြောပြပေးပါဆက
်တရားစစ်ဆိုင်ရင်ကိုထုတ်မယ်ဆိုရင်တားမယ်ပေါ့အပူကွာချားချက်ကနေထုတ်လို့ရတယ်ရောင်ခြည်ကနေထုတ်လို့ရတယ်သူဖြစ်နေအောင်ချီကနေထုတ်လဲဆိုလာစွမ်းရင်စတယ်ဖြစ်ထုတ်တာပေါ့ဒါပေမဲ့အခုကျွန်တော်တို့ပြောမဲ့နျူကလ িয়ার ဘက်ထရီကတော့အဲ့လိုမဟုတ်သူ့စွမ်းရင်ထက်ပြီးစရာမလိုဘူးစွမ်းရင်လည်းတွင်းလို့မရဘူးကျွန်တော်ဘက်ထရီအားသွင်းတယ်အားသွင်းတယ်ဆိုတော့ဘက်ထရီကအားသွင်းလို့မရတဲ့ဘက်ထရီမျိုးဒါပေမဲ့နှစ်အကြာကြီးခံတဲ့ဘက်ထရီမျိုးဒီဘက်ထရီကရောင်ခြည်ကနေထွက်လာတဲ့စွမ်းအင်ကိုတုံးတဲ့ဘက်ထရီဖြစ်တယ်နျူကလ িয়ার ဘက်ထရီကြတော့ဒီစွမ်းအင်ကိုထုတ်ပေးတဲ့ပစ္စည်းထည့်တာဥပမာဖြင့် nickel isotopes 63 nickel 63 isotopes သူက alpha ရောင်ခြည်ထွက်တယ်နောက်သူနဲ့တူ beta ရောင်ခြည်လည်းထွက်တယ်အဲ့ရောင်ခြည်ကဒီစက်ကူပေါ်ပါလေးတော့မှတိတ်မဖောက်နိုင်ဘူးသူစွမ်းအင်ကနေပြီးတော့တရားစစ်စွမ်းအင်ကိုပြောင်းဖို့နီလန်ရှာပြီးတော့လုပ်ရတယ်နျူကလ িয়ার reaction ကြောင့်ဖြစ်လာတဲ့စွမ်းအင်ကိုယူမလားဒါမှမဟုတ်ရင်ဒီကနေတိုက်ရိုက်ရောင်ခြည်ကနေယူမလားဆိုတဲ့ဟာနှစ်ခုရှိတယ်ဓာတ်ပေါင်းမှုတွေမှာနျူကလ িয়ার reaction တွေဖြစ်ပေါ်တယ်အဲ့ဒါကို chain reaction လို့ခေါ်တယ်အဲ့ chain reaction ကနေပါထွက်လာတဲ့အပူကအမှန်တကြီးမာတယ်အဲ့ဒီအပူကနေလျှက်စစ်တပ်အများကြီးထုတ်တယ်ဒီနျူကလ িয়ার battery ကြတော့အဲ့လိုမဟုတ်သူထွက်လာတဲ့ရောင်ခြည်ရောင်ခြည်ကနေပြီးတော့ကျွန်တော်တို့အဲ့ဒီရောင်ခြည်ကိုတက်စစ်စွမ်းအင်ကိုပြောင်းမယ်အခုခေတ်မှာတော့အရင်ကောင်းလာတာဟာ IC လို့ခေါ်တဲ့ဒပန်းချက်ကူပစ္စည်းတွေကနေပြီးတော့သူ့ကိုပြောင်းလို့ရပြီစွမ်းအင်နည်းနည်းလေးကနေအများကြီးဖြစ်အောင်လုပ်နိုင်မယ်လို့ယူဆတော့စလုပ်တာဖြစ်တယ
်ဒီဘက်ထရီကိုနျူကလ িয়ার ဘက်ထရီဆိုစနုမီရောင်ခြည်တွေထွက်လာမှဆိုကြောက်တယ်ဆရာပြောတယ်ဆိုအန်တီယံမရှိဘူးပေါ့နော်ဒီလိုပေါ့နျူကလ িয়ার ဘက်ထရီက
နျူကလ িয়ার ဘက်ထရီကလုံးဝအန္တရာယ်မရှိဘူးပြီးတော့နျူကလ িয়ার ဆုမြင့်ပစ္စည်းလည်းမထွက်လာဘူးပြီးရင်သူကမြေနီကယ်လောက်လိုက်ရင်ကော့ပါဖြစ်သွားတယ်ကျင်းနီဖြစ်သွားတယ်ကျင်းနီကိုတန်မှန်ကျင်းနီပဲဖြစ်သွားတယ်အတွက်သူ့ကိုပြန်သုံးရင်တော့မှရတဲ့အခါမျိုးဖြစ်တယ်ဘာမှပြဿနာမရှိဘူ
းဆက်နျူကလ িয়ার ဘက်ထရီကဟိုဘလောက်လောက်ကြာပြီလဲဆရာဒီနျူကလ িয়ার ဘက်ထရီစတွေ့တာဘလောက်လောက်ကြာပြီလဲဆ
ရာအဲ့ဒီ1910လောက်ပတ်ဝန်းကျင်လောက်ကလေးကတွေ့တယ်ဆိုတော့အခုဆိုရင်နှစ်100ကျော်သွားပြီပေါ့တွေ့တယ်ဒါပေမဲ့စပြီးတော့လုတ်တဲ့ခါမှာနီးနှစ်နီးနဲ့လုတ်တယ်။တနည်းကတော့တာမဲပေါ့အပူကွန်ဗာတာအပူကိုပြောင်းလဲစေပြီးတော့တက်စစ်တက်ထုတ်တယ်ဟာ။ space craft တွေဖြစ်တဲ့ဟိုဂျူဒုတို့အနှစ်အကြာကြီးသုံးလို့ရတဲ့ဟင်းလင်းမြင်ကိုသွားတဲ့ 现在那边阿嘎大人的吧？阿嘎大人的吧，喏，阿嘎大人的嘛，纽克利亚部署，把他们从东到，咱们啊不干的吧，偷的，现在在偷的好啥都嘛，啊，积极的吧，东路也咯，将来你也东路没压力咯，那他，你来积累看嘛，不看嘛，你别伢来来讲那边，IC都考了，西米工的大家来讲那边说了。 哎，洋气干的个，先不玩嘞，这是德国，偷懒的了，对呀嘞。哎，偷懒的呢，不得说，俺们在内话嘞，老老些嘛。但有没，都说三个三个三单的了，现在对。第三，我老偷懒的说呢，这公共道路也蛮多，有啥嘞？哎，那嘞，沙丁鸭的味道，表你家吧嘞。
哦，哦。
现在说到别人，哦，身体那没有事，不动了，那么动了，那里先别别玩些。啊，不动了，没睡觉了，但是在家不多包嘞，等你要嘛不，你好，我来呀嘞。我别在都抢了抢，干他们，在抢我，啊不背来嘛，不如不背来算。我那的氧气也脱了嘞，啊，背在氧气，哎你妈多好，擦干擦干多加盐，补了嘞，补了嘞，看嘛，阿拉冲的呀。 一了不过，股票完了，哎，不过那股票呢，行了呢，阿拉从股票那做，现在在脱了。哎，你看，人家路经，别是自己做也完了，哎，别是自己别做也完了，就撇得多，咱们讲不到，就那对，没同意了。老白嘛，的 AI 那边伢来报了的 ，IC 的来报了咯，骗人的，洋气哦。 前面讲到这个，第一，动不了；第二，第二，从你脱网漏你嘞，你别让我动你家嘞。第二，现在嘞，俺们能讲哪里了？对你家嘞。Nuclear
battery 啊，机的嘛吧，对，动不了，漏你嘞，动不了，喏。Nuclear
battery 啊，我对对里边漏了嘞，把家来说，机机一动了，面那家地方动你嘞，那跟风的嘛动你嘞，电脑控制的嘛动你嘞。 他说：“喏，对对，不露啊！对对，不露露样的。那都是我过来，哎，你多个龙老昂了，东路样的。对对对，也我多个咯。俺们那刚把铁路了，不老对了，所以我人家家也多我老百姓的，你他的我都是露露样的。那如今啊，现在哎，你人家家多我老西的这个你们，这是的，不露穿，新没讲到大的，不老东啊，没不露东啊，没说了，我里来你在外撇的，哎，我个咯，的。”
ဘေးစ်မေကာလို့ခေါ်တဲ့နှလုံးခုန်ဆက်ဒီမှာဒီမှာတော့ဦးတုံးလို့ရပါပြီအားသွင်းစရာမလိုဘူးနှစ်ပေါင်းများစွာခံအောင်ပြုလုပ်နိုင်တဲ့အတွက်အမနာအဆင်ပြေမလို့ယူဆတယ်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးတက်ကမေးမြန်းတင်ပြပေးထားတဲ့နျူကလ িয়ার ဘက်ထရီအကြောင်းကိုပြန်ပြီးတော့ထုတ်လင်းပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့ပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲမက
ုံနိုင်ငံ9နိုင်ငံရဲ့ဒီ G7 ထိပ်သီးဆွေးနွေးပွဲဒုတိယနေ့မှာတော့အာရှပစိဖိတ်ဒေသလုံခြုံရေးတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲမဖြစ်အောင်ရှောင်ရှားတဲ့တစ်ချိန်ထဲမှာဥရောပနိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေကိုဘယ်လိုအကောင်းဆုံးကာကွယ်နိုင်မလဲဆိုတာနဲ့ဥရောပနိုင်ငံတွေအထူးကကြုံတွေ့နေရတဲ့ရွှေ့ပြောင်းဝင်ရမှုပြဿနာတွေကိုအထူးကဆွေးနွေးကြပါတယ်။လျှက်စစ်ကားတွေအပါအဝင်တဘာဝပတ်ဝန်းကျင်နဲ့လိုက်လောညှိထွေဖြစ်မဲ့ဤပညာနဲ့ထုတ်ကုန်ပစ္စည်းတွေကိုကုန်သွယ်ရမှာမျှတာတဲ့ကုန်သွယ်မှုဖြစ်ဖို့အထူးသဖြင့်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နဲ့ကုန်သွယ်ရေးပြဿနာတွေကိုကင်တွယ်ဖို့ဆွေးနွေးကြတာပါ AI ဉာဏ်ရည်တုနည်းပညာဆိုင်ရာဆွေးနွေးပွဲကိုတော့ပုံရံမကြီး Francis ကဥဆောင်ဆွေးနွေးပါတယ် AI နည်းပညာသုံးအလိုအလျောက်လူသက်လက်နက်တွေကိုကြားမြင်ဖို့ပုံရံမကြီးက G7 ခေါင်းဆောင်တွေကိုတိုက်တွန်းခဲ့ပါတယ်ရှင်ဒီကရ2023ခုနှစ်အတွင်းလက်နက်ကိုင်ပြပခတွေကြောင့်မြန်မာအပါဝင်ကလင်းငယ်တွေအကြမ်းဖက်ခံရတဲ့အခြေအနေဟာဘယ်တော့မှနဲ့မကြုံခဲ့ဘူးတဲ့အခြေအထွက်နဲ့အဆိုးဆုံးအခြေအနေကိုရောက်နေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ကမ္ဘာတဝက်ပြပခဖြစ်ပွားတဲ့ဒေသတွေမှာကလင်းငယ်တွေရဲ့အခွင့်အရေးတွေချိုးဖောက်ခံနေရပြီးလူသားချင်းစာနာမှုအကူအညီညှင်းပယ်ခံနေရတာတွေဟာတိတိတတ်တာပို့ပြီးတော့ဆိုးဝါးလာနေတယ်လို့လက်နက်ကိုင်ပြပခနဲ့ကလင်းငယ်ရေးရာကုလသမဂ္ဂအကြီးအကဲဗာဂျီးနီးယားဂမ်ဘာကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမနေ့ဇွန်လ17ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲ ွယ်တွင်ပြောဆိုခဲ့တာပါ2023ခုနှစ်အရေးအတွက်ဟာဒီပြီးခဲ့တဲ့2022ခုနှစ်ကထက်21ရာခိုင်နှုန်းပိုများလာတယ်လို့လည်းသူကပြောပါတယ်ရှင်မြန်မာနိုင်ငံဘက်ကအွန်လိုင်းလိမ်လည်ခိုင်းတွေကိုပို့ဖို့ပြင်နေတဲ့တရုတ်ဒီဖုန်းအဟောင်းထောင်ကျော်ကိုဖမ်းဆီးရမိခဲ့တယ်လို့ထိုင်းဘက်ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ဒီမြောက်ပြည်ဘက်ကကောစင်တာလို့ခေါ်တဲ့အွန်လိုင်းလိမ်လည်ခိုင်းတွေကိုပို့မဲ့တရုတ်ထုတ်ဟွာဝေဖုန်းအဟောင်းတထောင်ကျော်ကိုမဲဆောက်မြောက်ပြည်နယ်စပ်ဒီဇိုင်းလွတ်တော်မြေနယ်မြေမှာဒီပုံထုနေတုန်းကဖမ်းမိခဲ့တာလို့ထိုင်းနယ်ခြားဆောင်တပ်ကပြောပါတယ်ရှင
်။နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Joe Gaze ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you.